Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမေဂန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီမနက်ခင်းတွဲစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံဟ ோம் စီမျိုးမှာစနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ စုံလူ42ဦးသေဆုံးသွားပါတယ်ဒီကနေ့ကျင်းပမယ့်တရားလွှတ်တော်ရှင်းနေဥက္ကဋ္ဌလုံကျန်တပ်ဖြတ်ခံရတဲ့တလပြည့်အခမ်းအနားကိုတောင်းဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်ဖိလစ်ပိုင်မှာအာနာရှင်မာကုစ်ဖြုတ်ချခံရတဲ့32နှစ်ပြည့်အခမ်းအနားကိုစနေနေ့ကမြို့တော်မနီလာမှာကျင်းပခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင
်ဟုတ်ကဲ့ပါရှင်သတင်းနဲ့ပြီးမှတောတာရှင်တွေနားဆင်ကြမှာကရှမ်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲအတွက်တက်မတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်အတွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မတည်ကြသေးဘူးဆိုတာနဲ့ပတ်သက်ပြီးတော့
ဒီတက်မတော်အတွက်ဖက်ကနေဒီပြေးပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်ဒါကြောင့်မို့တောင်ကြီးမျိုးနဲ့
တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA ပြောခွင့်ရဘုံမကြီးဆိုင်လာကခုလိုပြောကြားချက်ကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ဦးအောင်ခင်မြမရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်စာရတွေကိုဒီမနေ့မှနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုစောဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်
စီးရီးယားနိုင်ငံ ஹோம் စီမျိုးမှာစနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုဇက်တိုက်ဖြစ်သွားခဲ့တဲ့အတွက်အစစ်မြင့်ထောက်လှမ်းရေးအရာရှိတဦးပါဝင်အ ਨੇ စုံလူပေါင်း42ဦးသေဆုံးသွားပါတယ်။နိုင်ငံတော်လုံခြုံရေးနဲ့စစ်ထောက်လှမ်းရေးဌာနချုပ်တွေအနီးမှာအသေးခံတိုက်ခိုက်မှုသူတချို့ကဖောက်ခွဲတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းစီးရီးယားလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအခေရအဖွဲ့နဲ့ဆင်နွယ်တဲ့အကြမ်းဖက်အဖွဲ့တို့ကဝန်ခံပြောကြားလိုက်ပြီးလုံခြုံရေးတွေထူထပ်စွာချထားတဲ့ Homes မြို့လေကောင်ကိုသူတို့ရဲ့အသေးခံတိုက်ခိုက်ရေးတမန်၅ဦးကထိုးဖောက်ဝင်ရောက်ခဲ့တာလို့ဆိုပါတယ်။ဒီမြို့ဟာလွန်ခဲ့တဲ့၃နှစ်နီးပါးလောက်ခရဲကအစိုးရရဲ့အုပ်ချုပ်မှုအောက်မှာအပြည့်အဝရှိနေတဲ့မြို့ဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာဂျနီဗာမြို့မှာလက်ရှိပြုလုပ်နေတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြက်ပြားအောင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်လို့သူယူဆကြောင်းစီးရီးယားအစိုးရစစ်သားညီနိုင်ရေးမှူးဘာရှားအယ်ဂျာအာဖရီကသတင်းတောက်တွေကိုပြောပါတယ်။
အီရန်နိုင်ငံထဲမှာအဲစစ်တွေးကြအဖွဲ့ဟာမူဆိုးမျိုးအနောက်ဖက်ပိုင်းရဲ့နေရာထက်ဝက်လောက်မှာနောက်ဆုံးခုံအောင်နေတာဖြစ်ပြီးအဲ့ဒီနေရာကိုအမေရိကန်တပ်တွေရဲ့အကူအညီနဲ့သိမ်းပိုက်ဖို့အတွက်ကြိုးစားနေတဲ့အီရတ်တပ်တွေဟာအပြင်းထန်ပြန်လည်ပြီးတိုက်ခိုက်မှုကိုခံနေရတယ်လို့အီရတ်စစ်ဖက်အရာရှိတွေကပြောပါတယ်။အခုခါမှာမူဆိုးလေရင်ခွင်းကိုပြန်ပြီးသိမ်းထားတဲ့အထူးတပ်ဖွဲ့အများပြားကမြို့အလဲကမြောက်ပိုင်းကိုသွားနေပြီးသူတို့ဟာတူရကီကောင်စစ်ရုံးနဲ့တခြားအစိုးရအဆောက်အဦတွေကိုပြန်ပြီးသိမ်းပိုက်ဖို့စီစဉ်ထားတယ်လို့ဒုဗိုလ်မှူးကြီးအဗ်ဒူလာမီယာအယ်မိုဟာမာဒါဝီကပြင်သစ်သတင်းဌာနကိုပြောပါတယ်။အီရတ်တပ်တွေဟာ IS တွေသိမ်းထားတဲ့မြို့ရင်းကိုတိုးပြီးသွားလေလေပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ရလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်။ IS တွေဟာဒေသခံတွေနင်းနေတဲ့အိမ်တွေကိုလူသားတိုင်းတစ်ဖွဲ့အုံပြူပြီးတော့ခုခံနေပါတယ်လို့လည်းပြောပါတယ်။မူဆိုးတိုက်ပွဲအတွက်သတင်းယူနေတဲ့ Cuts သတင်းဌာနကစစ်သတင်းတောက်အမျိုးသမီးတူဟာစနေနေ့မနက်ပိုင်းမှာပဲတေဆုံသွားခဲ့တယ်လို့ Iraq Cuts သတင်းဌာနကပြောပါတယ်။တေဆုံသွားတဲ့သတင်းတောက်ဟာရှီဖာဂါလီဖြစ်ပါတယ်။
အကြမ်းဖက်မှုလှုပ်ဆောင်နေတဲ့မွတ်စလင်တွေဟာအစ္စလမ်ဘာသာကိုဖျက်ဆီးနေသူတွေဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အသစ်ကဝန်ထမ်းတွေကိုပြောကြားလိုက်တဲ့ဆိုတဲ့သတင်းထွက်လာတာကြောင့်ဒါဟာသမ္မတဒေါ်နယ်ထရန့်ကိုအကြံပေးနေတဲ့တခြားအဆင့်မြင့်အရာရှိတွေနဲ့အတွေ့ခေါ်ပိုင်းဆိုင်ရာကွဲပြားနေပါတယ်။အစွန်ရောက်အစ္စလမ်အကြမ်းဖက်သမားတွေလို့ခေါ်ပေါ်သုံးစွဲခြင်းဟာတံပြန်အကျိုးသက်ရောက်မှုဖြစ်ပေါ်စေကြောင်းဘာဖြစ်လို့လဲဆိုတော့အဲ့ဒီအကြမ်းဖက်သမားတွေရဲ့လုပ်ရဟာအစ္စလာမ်ပီတာတဲ့လောက်ရတဲ့ဖြစ်ကြောင်းအမျိုးသားလူညုံရေးကြံပေးအဖွဲ့ဝင်ဝန်ထမ်းတွေကိုပြောကြားတဲ့အထက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကပြောကြားခဲ့တဲ့အကြောင်း The New York Times သတင်းမှာဖော်ပြထားပါတယ်။ကြာသပတေးနေ့ကဝန်ထမ်းအားလုံးနဲ့တွေ့ဆုံတဲ့စီဝေးအတွင်း McMaster ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ကြောင်းအဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့သူတွေကပြောတယ်လို့ဆိုပါတယ်။ McMaster ရဲ့အဲ့ဒီလိုပြောဆိုမှုဟာသမ္မတထရန့်အပါအဝင်အမျိုးသားလူညုံရေးကြံပေးပုဂ္ဂိုလ်အဖြစ်သူ့နေရာမှာတာဝန်ထမ်းဆောင်သွားတဲ့ Michael Flynn ရဲ့ပြောဆိုမှုတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ Michael Flynn ကတော့သူနဲ့ရုရှားတာမကြီးတို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတဲ့အထက်အမေရိကန်ကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုပါဝင်ခဲ့ကြောင်းသူတမရမိုက်ပန့်စ်ကိုထုတ်ဖော်ပြောဆိုဖို့ပြက်ခွက်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်သွားခဲ့ပါတယ်။ McMaster အခုလိုပြောကြလိုက်တာဟာသူ့အနေနဲ့အမျိုးသားလုံခြုံရေးဌာနဟာ Michael Flynn ကျင့်သုံးခဲ့တဲ့အတွေ့အခေါ်မျိုးဆက်လက်ထားရှိသွားမှာမဟုတ်ဘူးဆိုတာကိုအစပိုင်းကတည်းကပြသလိုက်တာလည်းဖြစ်ပါတယ်။
ဂ Germany နိုင်ငံ Heidelberg မှာစနေနေ့ကလူ3ယောက်ကိုကားနဲ့ဝင်တိုက်ခဲ့တဲ့လူတယောက်ကိုရဲတွေကဝိုင်းပြီးဖမ်းရမှာရဲတွေရဲ့ပြစ်ခတ်မှုကြောင့်အဲ့ဒီလူဟာဒဏ်ရာအကြီးကျယ်ရသွားခဲ့ပါတယ်။မြို့လယ်ကဗဟိုပန်းချံရှိတဲ့နေရာကလူကူးဖို့အတွက်သတ်မှတ်ထားတဲ့နေရာမှာရက်နေတဲ့လူတွေကိုအဲ့ဒီလူကသူ့ရဲ့ကားနဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီလူစီမှာလက်နက်ဖြစ်တဲ့ဓားတစ်ချောင်းရှိမယ်လို့ရဲတွေကယုံကြည်ကြပြီးသူ့ကိုပြစ်ခတ်ပြီးမဖမ်းခင်ကရဲတွေဟာအချိန်အနည်းငယ်ကြာအောင်သူ့နောက်ကိုလိုက်ခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတော့သူဘာကြောင့်အခုလိုလှုပ်တယ်ဆိုတာကိုသေသေးချာချာမသိရသေးပါဘူး။ဒါပေမဲ့အခုတိုက်ခိုက်မှုဟာအကြမ်းဖက်မှုနဲ့ဆက်နွယ်နေတယ်လို့တော့တန်လျာမရှိပါဘူးလို့ရဲတွေကပြောပါတယ်။အဲ့ဒီလူဟာတကူရောလှုပ်ဆောင်တာဖြစ်ပုံရတယ်လို့လည်းပြောပါတယ်။ဒါပေမဲ့အဲ့ဒီလူရဲ့စိတ်အခြေအနေမူမှန်ဟုတ်မဟုတ်ဒေသခံရဟင်းတောက်တွေရဲ့အမေးကိုတော့ရဲတွေကဖြေဆိုဖို့ညင်ပါတယ်။အလားတူတိုက်ခိုက်မှုမျိုးဂျာမနီမှာပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲဖြစ်ပွားခဲ့တာပါ။အဲ့ဒီတုန်းကဘာလင်ခရစ်မတ်ဇေးတဲကလူအုပ်ထဲအကြမ်းဖက်သမားတစ်ယောက်ကထရက်ကားနဲ့ဖျက်ဝင်မောင်းနှင်ခဲ့တာမို့လူပေါင်း12ဦးသေဆုံးခဲ့ရပြီး50ကျော်ဒဏ်ရာရခဲ့တာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတရင်းလေးကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ NLD ပါတီရဲ့ဥပဒေအကြံပေးလက်ဖြစ်တရားလွတ်တော်ရှင်းနေကြီးလက်ဖြစ်တဲ့ဥက္ကဋ္ဌလှုပ်ကြံတက်ပြတ်ခံရတာဒီကနေ့ဆိုရင်တလတင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်။ဥက္ကဋ္ဌလှုပ်ကြံတက်ပြတ်သူကိုဝိုင်းဝန်းဖမ်းဆီးပြီးတနတ်တန်ရနဲ့တည်ဆုံသွားတဲ့ရင်မောင်းဦးနေဝင်းနဲ့ဥက္ကဋ္ဌတို့ကွယ်လွန်သွားတဲ့တလပြည့်အခမ်းအနားကို NLD ပါတီကဥဆောင်ပြီးဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပမှာဖြစ်ပြီးအခမ်းအနားကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ NLD ပါတီကတာဝန်ရှိသူတွေပါတက်ရောက်မဲ့ကြောင်းNLD ဘို့အလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းပြောတာကိုကိုကားပြီးအရာဝတီသတင်းမှာဖော်ပြထားပါတယ်။ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုပြည်ထောင်စုဝန်ကြီးဌာနကရန်ကုန်မြို့မူရီစေဝါပြလိုက်မှာမနေ့ကကျင်းပခဲ့ပါတယ်။လှုပ်ကြံတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလောလောဆယ်တနတ်သမားကြည်ဝင်းနောက်ကွယ်ကခိုင်းစီသူအောင်ဝင်းစော်နဲ့ဇေယျဖြိုးတို့ကိုဖမ်းဆီးထားပြီးဖြစ်တဲ့အပြင်တခြားအမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုလည်းခေါ်ယူစစ်ဆေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အခုဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ကလူငယ်ဘာဝပုဂ္ဂိုလ်ရေးမကျေနပ်မှုအပေါ်အခြေခံပြီးဥက္ကဋ္ဌကိုလှုပ်ကြံတပ်ဖြတ်ခဲ့တယ်လို့ယူဆကြောင်းသတင်းစာရှင်းလင်းပွဲအတွင်းရဲချုပ်ဇော်ဝင်းကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကတော့ကွင်းဆက်တွေကိုအစင်ဆက်မပြထုတ်ပေါ်ထုတ်သွားဖို့ကြိုးစားနေကြောင်းပြောဆိုပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်တတ်သူကြည်လင်းနဲ့သူ့ကိုအနိကကြီးကြစေခိုင်းသူတမတော်ကဘိုးအဖြစ်ထုတ်ပယ်ခံရသူအောင်ဝင်းစော်နဲ့သူ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်တို့အပြင်တမတော်သားစုဆောင်ရေးတပ်ကအငိမ့်စားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်တယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း32နှစ်တုန်းကအာနာရှင်ဖာဒီနန်မာကော့စ်ကိုဖျောက်ချနိုင်ခဲ့တယ်။ပြည်သူအာနာတော်လှန်ရေးနဲ့နှစ်ပတ်လည်အခမ်းအနားကိုစနေနေ့ကမြို့တော်မနီလာမှာကျင်းပရမှာလူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။1986ခုနှစ်တုန်းကအာနာရှင်မာကော့စ်ကိုဖျောက်ချနိုင်ခဲ့တယ်။ငင်းကြမ်းစွာဆန္ဒပြပွဲမှာလူပေါင်းတန်းနဲ့ချီးစွေးခဲ့ကြတယ်။မနီလာမြို့ကပြည်သူအာနာအထိမ့်မှန်ဒီမိုကရေစီရုပ်ထုရှိရာကိုအခုဆန္ဒပြသူတွေချီးတက်ခဲ့ကြတာပါ။အဲဒီတုန်းကလူလူအောင်ချမှုဟာနောက်မှငင်းကြမ်းတဲ့တော်လှန်ရေးဖြစ်တဲ့ကဘာတလွှားစံပြနမူနာတစ်ခုဖြစ်လာခဲ့တယ်လို့နှစ်ပေါင်းစေကြအဂရီလိုက်စားမှုတွေမကောင်းတဲ့ရင်တွေလူခွင့်ချုပ်ဖောက်မှုတွေနဲ့ပြည်နေတဲ့အုပ်ချုပ်မှုဟာလည်းအဆုံးသတ်ခဲ့သွားတာဖြစ်ပါတယ်။ဒီခန္ဓာကိုဖိလစ်ပိုင်မှာနှစ်ဆင်ကျင်းပလေရှိပေမဲ့ဒီနှစ်မှာတော့အဆိုးအကြီးမှုကျင်းပတဲ့ခန္ဓာဟာအရင်နှစ်တွေလောက်မခမ်းနားသလိုသမ္မတရိုဒရီဂိုဒူတာတီကိုယ်တိုင်နဲ့ဒီခန္ဓာကိုမတက်ရောက်ပါဘူး။ဒါ့အပြင်သမ္မတဟာဒီစနေတနင်္ဂနွေသတင်းပတ်ကုံအတွက်တောင်ပိုင်းကဒါဗယ်ကိုသူ့နေအိမ်မှာနေဖို့ဆုံးဖြတ်ခဲ့တာပါ။ဒူတာတီဟာမနစ်တုန်းကပဲမာကော့စ်ရဲ့ကျွန်းချံရုပ်ကလပ်ကိုတရဲကောင်းတွေရဲ့တန်းချိုင်းမှာမြှုပ်နှံဖို့အတွက်ခွင့်ပြုခဲ့တာမို့အာနာရှင်ကိုမချင်းနဲ့ကျတဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုအကြီးကျယ်ဒေါသထွက်စေခဲ့တာပါ။ဒူတာတီကိုထောက်ခံသူတွေကတော့စနေနေ့မှာပဲမနီလာမှာသူရဲ့လူလူစုဝေးပွဲကျင်းပပြီးဒူတာတီရဲ့မွေးရဆေးဝါးတိုက်ဖြည့်စစ်ပွဲအောင်ဖို့ဆုတောင်းခဲ့ပါတယ်။ဒီတိုက်ဖြည့်ကိုမနစ်ကသမ္မတဒူတာတီတက်လာချိန်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုချိန်ထိမွေးရဆေးဝါးရောင်းဝယ်မယ်လို့မတင်ကမှုနဲ့တက်ပစ်ခဲ့သူအနည်းဆုံး2555ယောက်ရှိနေပါပြီ။
နိုင်ငံနေဇာဒေသမှာဖြစ်ပေါ်နေတဲ့နေဇာဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေကိုဖြေရှင်းနိုင်မယ့်နီလန်းရှာဖွေဖို့အာဖဂန်နစ္စတန်နဲ့ဆွေးနွေးညီနက်နေကြောင်းပါကစ္စတန်ကစနေနေ့မှာပြောကြားလိုက်ပါတယ်။အပိသက်သဘောတူညီချက်တစ်ခုကိုရှေ့သတင်းပတ်အတွင်းထုတ်ပြန်မယ့်အလားအလာရှိပါတယ်။ပါကစ္စတန်နိုင်ငံအစ္စလာဘာမတ်မြို့မှာတင်းငွေတွေနဲ့စတင်မဲ့ဒေသရင်းထိပ်သီးဆွေးဝယ်ပြင်ပမှာအာဖဂန်နိုင်ငံရဲ့ဝန်ကြီးဆလာဟူဒင် ဘဘာနီနဲ့တိကျတွေ့ဆုံပြီးဒီကိစ္စကိုထပ်မံဆွေးနွေးသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံခြားမှုဝါဒရေးအကြံပေးဆာတက်အဇစ်စကာသတင်းတောက်တွေကိုပြောပါတယ် ECO လို့ခေါ်တဲ့ဒေတာရင်းဆင်နိုင်ငံရဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံကိုအာဖဂန်အရာရှိတွေနဲ့အတူတက်မဲ့အကြောင်းရဘာနီကသူ့ကိုအတည်ပြုပြောကြားထားပြီးဖြစ်တယ်လို့ဆာတက်အဇစ်စကာပြောပါတယ
်အလုသမားဝန်ကြီးဟောင်းတမ်ပေရက်စ်ကို Democratic Party DNC ကော်မတီဥက္ကဋ္ဌဖြစ်တဲ့စနေနေ့မှာပဲမဲပေးရွေးချယ်လိုက်ကြပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Republican Party က Donald Trump ကိုရှုံးပြီးမျက်နှာမလှဖြစ်ခဲ့တဲ့ Democratic Party ကိုပြန်လည်တည်ဆောက်ရေးမှာသူကကြီးကြပ်ရမှာဖြစ်ပါတယ်အဖွဲ့ဝင်484ဦးပါ DNC အဖွဲ့ဟာ Atlanta မှာမဲပေးကြတာပါပေရက်စ်ဟာအရင်သမ္မတ Barack Obama လက်ထက်တာဝန်ထမ်းဆောင်ခဲ့သူတစ်ဦးဖြစ်ပြီးမဲပေးရမှာသူနဲ့ Minnesota ပြည်နယ်အောက်လွတ်တော်မှာ Keith Ellison တို့အဓိကရှင်ပြိုင်တာပါပေရက်စ်ကထောက်ခံမဲ235မဲနဲ့ကန့်ကွက်မဲ200ရခဲ့တာဖြစ်ပါတယ
်ကိုဇော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းလူမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးလှူဆောင်မယ်27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆိုင်ရာအချက်အလက်တွေတင်ပြနိုင်ရေးအတွက်တိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ပြင်ဆင်နေစေဖြစ်တဲ့တစ်ချိန်တည်းမှာပဲ February လကုန်ပိုင်းမှာကျင်းပဖို့ရထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSSA ဒေသမှာရှမ်းလူမျိုးအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မတိကျသေးဘူးလို့ RCSS တာဝန်ရှိသူကပြောပါရယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးမှာတပ်မတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းနိုင်ငံရေးပါတီကောင်ဆောင်တွေကပြောဆိုနေမှုတွေလည်းရှိနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် View in Myanmar သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်သမ္မတော်ကနေခွင့်ပြုတဲ့နေရာမှာကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအကြောင်းပြန်လာတာကြောင့်ရှမ်းပြည်နယ်သွင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေးချာသေးဘူးလို့တောင်ပိုင်းရှမ်းပြည်သမ္မတော် RCSSSC ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။
ဒီတမ်တော်သူ့ဖက်ကနေဒီပြည်ပေးထားတဲ့အတိုင်းသာစဉ်းစားကြပါဆိုပြီးတော့အဲ့လိုပြောလာပါတယ်။အဲ့နေရာတွေမှာတော့ကျင်းပလို့မဖြစ်နိုင်တဲ့ဒေသဖြစ်ပါတယ်။ဒါကြောင့်မို့တောင်ကြီးမြို့နဲ့ပင်လုံရှားတိမြို့တွေမှာကျွန်တော်တို့ကျင်းပခွင့်ပြုပါဆိုပြီးတော့ထပ်မံတောင်းဆိုထားဆက်ပြပါတယ်။အကယ်၍ခွင့်ပြုချက်တွေမရဘူးဆိုရင်တော့ကျွန်တော်တို့ကဗနီးပဲဘုံမှကျင်းပနိုင်မှာမဟုတ်တော့ဘူးဆိုတာတော့သိထားပါတယ်ခင်ဗျာ။
ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ရှမ်းဖွဲ့စည်းတွေကနေတောင်ကြီးပင်လုံမြို့မှာကျင်းပခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့လည်းတမတော်စုဖွဲ့ကနေရှမ်းပြည်ရှေ့ပိုင်းဒေသမှာရှိတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာဒါကျင်းပဖို့ခွင့်ပြုကြောင်း UPDGC ကစားနိုင်ငံတော်သမ္မတရုံးကနေဖေဖော်ဝါရီလ23ရက်စွဲနဲ့အကြောင်းကြားလာခဲ့တာပါ။အဲ့ဒီစာမှာမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကိုတမတော်ကခွင့်ပြုတဲ့နေရာမှာကျင်းပဖို့နဲ့တမတော်နဲ့ပဲညှိနှိုင်းဖို့သဘောထားမှတ်ချက်ပေးထားပါတယ်။လက်ရှိသမ္မတော်ကနေခွင့်ပြုထားတဲ့မိုင်းပန်မိုင်းတော့မိုင်းထမ်းမြို့တွေမှာတွာလာနေထိုင်ရေးအခက်အခဲရှိနေတဲ့အတွက်တောင်ကြီးနဲ့ပင်လုံမြို့တွေမှာကျင်းပခွင့်ပြုဖို့ထပ်မံတောင်းဆိုထားတယ်လို့ RCSSSC ပြောခွေရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
။ကျွန်တော်တို့မှာကျင်းပလို့မရနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်။ဥပမာမြို့ရစင်နယ်ရေးဆွေးနွေးပွဲကျင်းပတဲ့နေရာမှာကျွန်တော်တို့လူရေပေါင်း400 500လောက်ဖြစ်ကြပြီးတော့ဆွေးနွေးကြမယ်ဆိုရင်ပြီးသွားလာရေးနေထိုင်ရေးစားရေးထောက်ရေးကအစပေါ့နော်။မဆောင်ရက်နဲ့လည်းနေတဲ့အနေအထားမျိုးရှိနေပါပါဖြစ်လဲဆိုတော့အဲ့ဒီ data ကိုလာကြည့်ကြပါသူတို့ကိုယ်တိုင်ကရောက်ဘူးတလားတော့မသိဘူးအဲ့ဒါတော့တောင်းနေပါပဲဥပမာမုံထောင်းမုံထားဆိုအခြေခြေအိမ်တော့မရှိတဲ့နေရာမျိုးမှာဖြစ်ပါတယ်ခင်ဗျဆိုတော့ထပ်မံပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံလဲဖြစ်ကျွန်တော်တို့ UTTKC ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့တော်ဆန်းစုကြည်ထံကိုဒီတောင်ကြီးမြို့နဲ့ပင်လုံမြို့မှာကျွန်တော်တို့ကိုမြို့သားဆင်နိုင်ရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုရလို့ကြောင်းထပ်မံပြီးတော့တောင်းဆိုထားဆဲဖြစ်ပါတယ
်ရှမ်းမြို့ရစစ်နိုင်ငံရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေဦးစီးကျင်းပသွားရမှာဖြစ်ပြီးတမတော်ရဲ့သဘောထားတစ်ခုတည်းတောင်းခံနေရတဲ့အပေါ်မဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်သွဲဖက်သွေးရင်မှုဆိုင်ကျော်ညို့ကပြောပါတယ်
အမှပေးတဲ့နေရာမှာပဲလှုပ်ရမှာလားဗျာဒီလုပ်ငန်းစဉ်တွေပေါ်မှာကျွန်တော်တို့လည်းပါဝင်ပတ်သက်နေတာပဲခြေတော်စုငိမ့်ချမ်းညီလာခံရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုစီမံကျင်းပကိုကဲပိုင်ခွင့်ရှိတာ UPDGC ပါအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ဟိုဘက်စီးတဘောရဒီဖွဲ့စီးရဲ့တဘောရကိုလိုက်တောင်းနေရတယ်ပဲအဲ့လိုဖြစ်နေတယ်ဆိုတာကသိတော့ပုံတန်တော့သိမှမှန်လို့ဖြစ်နေပါလေ
ရှမ်းဖွဲ့စည်းတွေရဲ့တင်ပြချက်ပေါ်မှာနောက်ပါမှကျင်းပမဲ့ UPDGC စီးဝေးမှာဆက်လက်ဆွေးနွေးသွားမယ်လို့လည်း UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတုဝေကပြောပါတယ်
မပြောတာဒီသူတို့ထပ်ပြီးတော့တင်ထားတယ်ဆိုတော့ကျွန်တော်ဆုံးဖြတ်တာမရှိသေးဘူးခင်ဗျာရှင်းပြီနေဆိုရင်ပထမဆုံးကသူတို့ခုတ်တောင်းတာလည်းပဲဟာခါမှလို့ခုလေအဲ့မှာသူတို့သဘောတူပြီးတော့လုပ်မယ်လို့ပြောတာအခုဘယ်လိုပြောနေလဲအဲ့ဒါတော့သူတို့တက်ဆိုင်ရာပြည်နယ်တွေရဲ့ခြေနေရောက်လို့ထင်တာပဲလေနော်သူတို့လုပ်မဲ့ဒေတာတွေရဲ့လုံယုံရေးကိစ္စတွေပါရောက်မလို့တတ်မလို့ပြောတာလည်းဖြစ်လိမ့်မယ်ထင်တယ်ကျွန်တော်တို့အခုရှေ့ပါလို့ဆိုရင်တော့ UDPG စီးဝဲခေါ်မယ်လေပေါ်ပြီးဆိုတော့အဲ့ဒီမှာမှကျွန်တော်တို့သိချသိမယ်ထင်တယ်နောက်အပြောင်းလဲကိုလေ
လာမယ့်မတ်လမှာ23ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားရမှာဖြစ်ပါတယ်။အဲ့ဒီညီလာခံမတိုင်းခင်မှာတိုင်းနယ်ပြည်နယ်အလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာထားပေမဲ့လည်းလက်တွေ့မှာ900နေရာလောက်ပဲကျင်းပနိုင်အောင်မယ်လို့ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်။အမျိုးသားနိုင်ငံရေးစစ်ဆွေးနွေးပွဲကနေထွက်လာမဲ့ရှမ်းလူမျိုးတွေရဲ့သဘောထားစုစည်းမှုတွေကိုတပ်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးကိုပိုင်အုတ်ချခွေရဒေသတွေမှာကျင်းပပြုစည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေချင်နေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရှမ်းပြည်နယ်နီးတူချင်းပြည်နယ်မှာလည်းအစိုးရကနေတွန်းလှန်ရေးခက်ခဲတဲ့သံတမန်မျိုးမှာကျင်းပခွင့်ပေးထားတဲ့ပုံမှာချင်းမျိုးသားဖွဲ့စည်းတွေကြားမှာပဝင်မကျမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂါလီရိုဟင်ဂျာပြည်ထနာဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဖြေရှင်းရမယ့်ကိစ္စသားဖြစ်ကြောင်းကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
လွန်ခဲ့တဲ့အနှစ်40ဒီပါဖြစ်တဲ့1988တွေရာသီရခိုင်ပြည်နယ်မြောက်ပိုင်းမှာမှတ်ပုံတင်စစ်ဆေးတဲ့အခါကြောက်လန့်ပြီးဘင်္ဂလီရိုဟင်ညာ2,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်ခိုလုံကြပါတယ်ခိုလုံသူဥယျာဉ်များလွန်းတဲ့အတွက်အတော်လေးအုပ်အော်တောင်းတင်ဖြစ်သွားပါတယ်အစိုးရကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကိုရိုင်ဒါကာကိုတွားပြီးရိုဟင်ညာပြန်ခေါ်ရေးသဘောတူချက်ကိုလက်မှတ်ထိုးပါတယ်အဲ့ဒီတော့ကတော့ဘင်္ဂလီရိုဟင်ညာကိစ္စဟာဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံလူဝင်မှုပြဿနာအဆင့်ပဲရှိပါတယ်။စစ်အစိုးရပြည်내ချိန်မှာရိုဟင်ဂျာလက်နက်ကင်လှုပ်ရှားမှုပြန်လည်ပေါ်ထွက်လာပြီးအစိုးရတပ်နဲ့ထိတိုက်တွေ့ကြပါတယ်။အစိုးရတပ်ရဲ့တံပြန်စစ်ဆင်ရေးကြောင့်ဘင်္ဂါလီရိုဟင်ဂျာအများအပြားဘင်္ဂလားဒေ့ရှ်မှာခိုလုံကြပြန်ပါတယ်။မလေးရှားနဲ့အရှေ့အလယ်ပိုင်းဒေသအထိရောက်သွားလူတွေလည်းရှိပါတယ်။ကိုယ်ခွေတဲ့ဘာသာနဲ့ယဉ်ကျေးမှုတူပေမဲ့ဘင်္ဂလီရိုဟင်ဂျာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံလိုပါဘူး။နိုင်ငံသားတွေပြပတ်ထွက်တာကိုပဲအားပေးပါတယ
်ဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160ကျော်ရှိပြီးတစ်နှစ်နှစ်သန်းလုံးနဲ့ကလေးအများဆုံးမွေးရာဒေသဖြစ်တဲ့အတွက်လူနေထူထပ်ပြီးဆင်းရဲနွမ်းပါးကြပါတယ်အလုရှားပါမှုကြောင့်အရှိလေပိုင်းနဲ့အရှိတောင်အရှောက်ကိုထွက်ခွာပြီးအလုကျန်းလုတာများပါတယ်ဘင်္ဂလီမွတ်စလင်လက်ဝင်လာမှာကိုဟန်တားတဲ့အနေနဲ့ရှစ်ပေမြင့်နဲ့တန်ဆူကျိုးတိုင်းကိုနေဆက်မှာအိန္ဒိယအစိုးရကစောက်ထားပါတယ်မြန်မာကလည်းဘင်္ဂလားဒေ့ရှ်နေဆက်မှာခြံစည်းရိုးစောင့်နေတာ2009ခရက်ကဖြစ်လို့မိုင်းတရာကျော်တန်ဆူကျိုးတိုင်းတိဆောက်ပြီးကြောင်းသိရပါတယ်။ဒါပေမဲ့ဆင်းရဲတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနိုင်ငံသားကိုနှီးမျိုးစုံနဲ့ထွက်ခွာနေကြဆဲဖြစ်လို့လှေစီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရောထွေပြီးပြည်ပရောက်ဖို့ကြိုးစားသူလည်းရှိပါတယ
်။ဘင်္ဂလီရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာခိုလုံနေအကြောင်းအစိုးရခန်းစားအမျိုးမျိုးရေးသားထုတ်ဝေကြပြီးမြင်ဘင်္ဂလားဒေ့ရှ်အစိုးရကတော့2014မတ်လကမှ policy စာရန်ထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဝင်ရောက်နေထိုင်သူဘင်္ဂလီရိုဟင်ဂျာ3,000-5,000ကျားရှိနိုင်တယ်လို့ခန့်မှန်းပါတယ်ဒီလူတွေကိုစီးရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ရည်ရွယ်ပါတယ်ဘင်္ဂလားပင်လယ်ကွေ့ကတန်ကန်ကြားကျွန်းပေါ်မှာဘင်္ဂလီရိုဟင်ဂျာတွေကိုနေရာချထားမယ်စီမံကိန်းကိုကူညီကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအဖွဲ့အစည်းနဲ့တန်တမာမစ်ရှင်60လောက်ကိုမကြာမီကမြစ်တာရပ်ခံထားပါတယ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဟာဘင်္ဂလားဒေ့ရှ်ဒုဖွဲ့စီမှာဝင်ဆက်ပြီးမဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့နိုင်ငံသားအဖြစ်သတ်မှတ်ဖို့စိတ်မကူးပါဘူ
းဘင်္ဂလားပင်လယ်ကွေ့ခုနှစ်နိုင်ငံဦးဆောင်မှုအစည်းအဝေးမှာရောတရုတ်ဦးဆောင်တဲ့၄နိုင်ငံစီးပွားရေးစင်ကြံမှာရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ပါဝင်ကြပြီးဒေသဆိုင်ရာကိစ္စမှာအဆင်ပြေအောင်ကြိုးပမ်းကြပုံရပါတယ်ဒါပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကိုကြီးကြပ်တဲ့ဘက်မှာအားနည်းနေပုံရပါတယ်နယ်စပ်ဟာလက်နက်ကင်အကြမ်းဖက်သမားခိုးလုံရာဖြစ်နေတာကြားပါပြီ။ရိုဟင်ဂျာလက်နက်ကင်အဖွဲ့ပိုင်းလက်နက်ခဲယမ်းအများအပြားကိုဘင်္ဂလားဒေ့ရှ်အစိုးရတပ်က2005မှာဖမ်းဆီးနိုင်ခဲ့ပါတယ်။လွန်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကမွတ်စလင်လက်နက်ကင်တစုမောင်းတော်ရဲစခန်းကိုဝင်တိုက်တာကြည့်ရင်ဘ ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသဟာအကြမ်းဖက်သမားကိုဆွဲဆောင်သလိုဖြစ်နေပါတယ်။တနက်ကိုင်းပြည်ပကဟာပြဿနာကိုသဆိုးရှိစေပါတယ
်။ဘင်္ဂလားဒေ့ရှ်မှာလည်းလွန်ခဲ့တဲ့နှစ်က IS Islamic State အစ္စလာမ်အကြမ်းဖက်အဖွဲ့ကဘုံကွဲတိုက်ခိုက်တာတွေလုပ်လာပါလေ။ဒါကြောင့် IS အဖွဲ့ကွဲ El Qaeda အဖွဲ့ကွဲနဲ့ဒေသခံအကြမ်းဖက်သမားစသဖြင့်အမျိုးမျိုးရှိလာတာတွေ့ရပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအကြောင်းပြပြီးအမျိုးမျိုးအကြမ်းဖက်ပြန်နိုင်ပါတယ်။ရေရှည်နိုင်ငံရေးလက်စင်မရှိဘဲဆင့်အားနဲ့ဖိနှိပ်တာအခြေအနေကိုပိုပြီးဆိုးဝါးစေပါတယ် NLD အစိုးရဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုမနစ်ကမှဖွဲ့စည်းတာဖြစ်လို့အချိန်ယူရအောင်မှဖြစ်ပါတယ်ဒီတော့တွင်ဘင်္ဂလီရိုဟင်ဂျာပြည်ထနာကိုကင်တွယ်ဖြစ်ရှင်းဖို့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအယက်သားအဖွဲ့အစည်းတွေကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းသင့်တယ်လို့အင်ဒီယားနာတက်ကတူပမောက္ခဆူမစ်ဂွန်ဂလီကအကြံပေးတာပါတယ်ဝင်လာတဲ့ရိုဟင်ဂျာတွေကိုဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်ကမှတ်ပုံတင်မယ်ဆိုရင်အကြမ်းဖက်သမားလူစုနဲ့ခွဲခြားနိုင်မှာမို့လောက်ရခံရတာပိုပြီးအဆင်ပြေမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကလွတ်လပ်ရေးရကတဲ့ကအပြည်ပြည်ဆိုင်ရာအကူအညီမျိုးစုံကိုလက်ခံခဲ့တာမို့ရိုဟင်ဂျာကိစ္စမှာကူညီဖို့ကိုကျင့်တရားအရာတာဝန်အရှိဆုံးဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်ခင်ဗျာ။
ဟုတ်အောင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA ကနေဒီနေ့ငွေနေ့မနက်အစည်းအဝေးတွေကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနေကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ်။လူငယ်ပီပီပုပ်ကိုရေမချေနှက်ချက်ကနေတက်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါတယ်။ဒီလိုပြောဆိုချက်တွေပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။ February 25ရက်စနေနေ့ကလုတ်တဲ့ပြည်ထောင်ဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်ခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0239238999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
သန္ဓေရှင်တွေအနေနဲ့အင်္ဂါနေ့ညတိုက်လေလိုင်းအစီအစဉ်မတိုင်ခင်ဆက်သွယ်မေးမြန်းပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထမံဖိတ်ခေါ်လိုက်ပါတယ်။တိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီတွင်ပါအင်္ဂလိပ်မြန်ဆန်ဆာဂန်ဒါမှာလက်ရှိနိုင်ငံရေးလောကမှာတုံ့ပြန်နေတဲ့အီဒင်ချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံ
း Mend the fences
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက MEND Mend ကပြုပြင်တာပြက်နေတာကိုကောင်းအောင်ပြန်လုပ်တာ FENCES fences ကခြံစည်းရိုးဆိုတော့စကစုခုရဲ့တရက်အသေးပဲကတော့ပြက်နေတဲ့ခြံစည်းရိုးကိုပြန်ပြင်တာဖြစ်ပါတယ်idiom ဆိုရဲတော့ right ဒီဘေကတော့လူတူးနဲ့တူးအုပ်စုတစုနဲ့တစုကြားတနိုင်ငံနဲ့တနိုင်ငံကြားတင်းမာမှုရှိတာကတောက်စားဖြစ်တာပြဿနာဖြစ်တာကိုပြန်ကောင်းအောင်ပြန်ခင်မင်းရင်းနှီးမှုရအောင်ဆက်ဆံရေးပြန်ပြေလည်အောင်လှုပ်ဆောင်တာဖြစ်ပါတယ်ဒီတော့ကိုသမ္မတထရမ့်ကသူ2016မဲဆွယ်လှူရှားစဉ်ကမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုကြားတတိုင်းကြီးတည်ဆောက်မယ်လို့ပြောပြီးအဲ့ဒီဒတိုင်းဟာလေမက္ကဆီကိုကတနည်းမဟုတ်တနည်းကုန်ကြခံစီရမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့တစ်ဖက်နိုင်ငံကလူတွေတရားမဝင်ရောက်နေကြတာကိုဟန်တားဖို့ကြိုးပမ်းမှုအဖြစ်မဲဆန္ဒရှင်တွေကိုဂရီပေးခဲ့တဲ့စကားကြောင့်နှစ်နိုင်ငံကြားတင်းမာမှုဖြစ်ခဲ့တာပါဒီလိုမပြေမလည်ဖြစ်နေတာကိုဖြေလျှော့စေဖို့သမ္မတထရမ့်ကမကြတိမီကပဲသူ့ရဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်နဲ့အမိမီလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီတို့နှစ်ဦးကိုမက္ကဆီကိုကိုဆေးလွှတ်လိုက်တဲ့အတွက်သတင်းမီဒီယာတွေကသမ္မတထရမ့်အစိုးရအနေနဲ့မက္ကဆီကိုနဲ့ Mend the Fences လို့ဖို့ကြိုးစားနေတယ်လို့သုံးနှုန်းခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Go ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ China is trying to mend the fences with India after the latest trade dispute.
Kulatlojazon Kondui Pitana Pipwajin Pitioka Indiana Sesanye Piangamzi Wu Josani Lu Debe Yabari Umagunabukau Lila Chijaya Alma.
China is trying to mend the fences with India after the latest trade dispute.
Kusile Jimbia Bimagaro.
Double down.
Pipari Salungbanga DOUBLE double ga nisa DOWN down ga au suro sukzut huye lungao debe garo aku nisa chale dabo. Didunga blackjack sure pegza nigani sente la lava. Pe tonja wili shide di blackjack gzani ma danga gzadu but ma penacha we bi ma the chabe lurore chi ma kule te yamni de penacha ga gong ni lido. We go Nasadu, Longne Pia Gani, the Don Sintelara Pipari. Idioms wait the white Divegaro. Good way, Dutchy Gamesuin, Sarid Wu, Juban Dam Yugo, Saluda Pipari. Deniro, good way, Joshime, good way, Miame Suin, Juarum Yamas Gamaro, Bong Olai Dam Yu. Nizin Boa Domaro, the cuckoo Almian boat way, Pipio Pilo, Pinin Dam Yugo, Saluda Pipari. The Dong Otamra Tramga, do ye me gondry ma.
Myanmar needs to double down to invite more foreign investment.
Myanmar
needs to double down to invite more foreign investment.
Knock
down.
Pipare, Salumbanga, KNOCK, Knockka, Daichalaita, Pochalaita, Donchalaita, DOWN, Downga, Ausuro, Sakurhume, Lunga, Devegaro, Ako, Pocha, Daichalaita, Pipare. Idem suret do white, Devega, Mumu Shia, ma, dinia, maro. Pilcha zivu, pin and the loo. Lemaka, becha, kayare, pimu ya on. Mare, surago, piadabu. Didich marum, yama, maro. Daupu, bibugo, suruda, pibari. D idiom adungun don't sit out them ra, yuka, we mess with Lushazin galaga. Rashani, them ra, tramja. Tidwe, sesamuri, shide, jound, dream, media riga. Popia, gejare, drinwin, but the loo. Kaino mum, shivu, surago. FBI ni ne lousang bibu, imbiro ga mita yakan gera ne padelu. Kudlo, dringang yidui ma, knockdown sure dongu yeda jara pibari. Dido ne padede umago lila jijaya umba.
Mr. Smith, our boss, knocked down my business proposal, saying it's too costly.
Chinoro siyad ma, Mr. Smith ga, chino denide siwaye sugo, tik mwikong jijam nyare subi.
Mr. Smith, our boss, knocked down my business proposal, saying it's too costly.
Didrimba, leshi, American, drin logadrima, don't know need it, idiom, don't show repeat it.
Mend the fences, double down, knock down.
Dugo, dimbia get up, pipari. Now drinba, kuluchi mu male, nocta idiom, a don't we go, seletimbia piu mamu. Saumyo na sinjabashim.
ထောလာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။မကြာခင်မှာတင်ဆက်မယ့်ဒုတိယပိုင်းစီစဉ်မှာတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားဆက်ဆံရေးသတင်းပြင်စနေနေ့ည8:00လိုင်းစီစဉ်မှာပါရီဆွေးနွေးသွားလဲဆိုတာကိုလည်းနားဆင်ကြမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေနေ့ကင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုလိုင်းဒို 16 19 နဲ့ 25 မီတာတွေမှာ ထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ Lindo Nasetli, Nasangane, Tonsen Hidugani, Pan Yu Nasenai Mare. D season go, Nya Kunai, season PBJ, Nya Senai Ma, Dan Levy Tolan Pinibarekna. BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေ့ခင်ဗျာသောတာရှင်များရှင်။2019ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်းအတွက် BOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ခွန်လိုက်ထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
The remarkable thing here is that despite that background of irritation that we see on occasion, relations between the two are actually pretty good.
Australia နဲ့ Indonesia နှစ်နိုင်ငံဆက်စပ်ရေးတင်းမာမှုလျော့ပါလာနေတဲ့အကြောင်းကို Sydney မြို့ကလေးလာသူတို့ကခုလိုပြောသွားတာကိုမကြာခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင် Sydney ညမှာဆွေးနွေးထားတဲ့ Thai Line စီစဉ်ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့ Australia နဲ့ Indonesia နှစ်နိုင်ငံဆက်စပ်ရေးအကြောင်းတင်ဆက်ပေးပါမယ်။ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားဒီနှစ်အစောပိုင်းမှာရှိတဲ့တင်းမာမှုတွေရောပါလာနေပြီးတော့အာရှပစိဖိတ်အိန္ဒိချင်းနှစ်နိုင်ငံကြားဆက်ဆံရေးတွေတည်ငြိမ်စပြုလာတဲ့လက္ခဏာတရက်အဖြစ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုမနေ့စနေနေ့ကဩစတြေးလျနိုင်ငံကိုပထမဆုံးအကြိမ်တွားရောက်လည်ပတ်ခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်အတွင်းဆွေးနွေးမှုတွေမှာတော့ဒေါင်တျိုပင်လေအတွင်းတင်းမာမှုတွေအပါအဝင်ကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကလွှမ်းမိုးနေမှာဖြစ်တဲ့အကြောင်းကို VOA သတင်းတောက်ဖီလ်မာဆာရဲ့စစ်နီကနေပေးပို့တဲ့သတင်းလောက်ကိုမန်နန္ဒာချန်ကပြောပြပေးပါမယ်ရှင
်။ Australia နိုင်ငံဟာမြောက်ဘက်ခြမ်းကလူဦးရေထူထပ်တဲ့အိန္ဒိချင်း Indonesia နိုင်ငံနဲ့ဆက်ဆံရေးမှာမကြာခဏဆိုသလိုအဖို့ထစ်တွေရှိခဲ့တာပါ။2002ခုနှစ်တုန်းကအရှေ့တီမော်နိုင်ငံဟာ Indonesia စီကနေလွတ်လပ်ရေးတောင်းဆိုချိန် Australia နိုင်ငံကထောက်ခံခဲ့တာကြောင့်လဲနှစ်နိုင်ငံကြားဆက်ဆံရေးမှာထိခိုက်ခဲ့ပါတယ်။သိပ်မကြာလာသေးတဲ့2015ခုနှစ်မှာလဲ Australia မူရစ်ဆေးဝါးဂိုင်းဝင်နှစ်ယောက်ကို Indonesia ကနေတက်ညာခွင့်ပေးဖို့ Australia အစိုးရကတောင်းဆိုနေတဲ့ကြားကကွပ်မျက်ခဲ့တဲ့အတွက်လဲတန်တမာရေးတင်မာမှုတွေကြီးထွားခဲ့ရပါတယ်။ဇန်နဝါရီလထဲမှာလဲ Perth မြို့မှာရှိတဲ့ Australia အထူးတပ်ဖွဲ့ဝင်တွေရဲ့အခြေစိုက်စခန်းတစ်ခုမှာအခြေတင်ဖြစ်စရာကြုံခဲ့ရပြီးတဲ့နောက်နှစ်နိုင်ငံကြားစစ်ရေးဆက်ဆံမှုတွေကို Indonesia ဘက်ကယာယီရယ်ဆိုင်ပစ်ခဲ့ပါတယ်။ဒီလိုစိုးရိမ်စရာအခြေအနေတွေဟာအခုအခါလျော့ပါလာနေပြီး Indonesia သမ္မတဂျိုကိုဝီဒိုဒိုရဲ့ခီးစဉ်ဟာလဲလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိရေးအဓိပ္ပာယ်ပြည့်ဝတဲ့တိုးတက်မှုတွေမြင်တွေ့ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။စစ်တနီခြေဆိုင်လူဝီတက်သူကကျွမ်းကျင်သူအာရွန်ကွန်နဲလီကတော့နှစ်နိုင်ငံဆက်ဆံရေးဟာအခြေအနေကောင်းနေတယ်လို့ဆိုခဲ့ပါတယ်
။ The remarkable thing here is that despite that background of irritation that we see on occasion, relations between the two are actually pretty good. Ministers on both sides have good relations.
ကျွန်တော်ကတိကောက်ဖြစ်စရာတွေတွေ့ခဲ့ရပြီမလဲ။နှစ်နိုင်ငံကြားဆက်ဆံရေးတွေအတော်လေးကောင်းလာနေတာကတော့ထူးခြားချက်ပါ။နိုင်ငံသလုံးကဝန်ကြီးတွေဟာလည်းအပြန်အလှန်ဆက်ဆံရေးတွေကောင်းမွန်ကြသလိုအင်ဒိုနီးရှားနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံသားတွေရဲ့သဘောထားကလည်းတော်တော်ကောင်းပါတယ်။မနစ်ကလိုဝီတက္ကသိုလ်စစ်တမ်းတစ်ခုမှဆိုရင်နိုင်ငံတွေကိုတုံညာကနေတရားအထိအစင်သတ်မှတိုင်းတာဖို့ဩစတြေးလျနိုင်ငံသားတွေကိုသဘောထားတောင်းရမှာအင်ဒိုနီးရှားက56မှာရှိခဲ့ပြီးဒါဟာစစ်တမ်းကောက်ယူခဲ့တဲ့17နှစ်တာကာလအတွင်းအမြင့်ဆုံးရလဒ်ကိုကျွန်တော်တို့တွေ့ခဲ့ရတာပါ။
အင်ဒိုနီးရှားသမ္မတဝီဒိုဒိုနဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးတို့နှစ်ဦးဟာပဋိပက္ခတွေဖြစ်ပွားနေတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအစွန်းရောက်ဝါဒသွတ်သွင်းခံရပြီးနေရပ်ပြန်လာကြမယ့်တိုက်ခိုက်ရေးသမားတွေချင်းချောက်လာနိုင်တဲ့အန္တရာယ်ကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပြင်တောင်တရုတ်ပင်လယ်ရေးတင်းမာမှုနဲ့ဒေသတွင်းမှာရေဓာတ်ပူးတွဲကင်းလဲ့မှုတွေလုံနိုင်မဲ့အလားအလာတွေဟာလည်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာပါလာနိုင်ပါတယ်။ဒီလိုထူးခြားမှုတွေရှိနေပေမဲ့လည်းအင်ဒိုနီးရှားခေါင်းဆောင်ရဲ့ဩစတြေးလျခီးစဉ်ဟာတိတ်ကြမှာတော့မဟုတ်ပါဘူးမနေ့စနေနေ့ကဩစတြေးလျကိုရောက်ပြီးဒီကနေ့တနင်္ဂနွေနေ့မှာနေ့လယ်စာစားသုံးပြီးရင်တော့အင်ဒိုနီးရှားနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာဩစတြေးလျကိုသွားရောက်မဲ့အင်ဒိုနီးရှားသမ္မတရဲ့ခီးစဉ်ကတော့ဂျကာတာမှာပြည်ပခန့်တွေကြုံခဲ့ရတဲ့အတွက်ဖျက်ခဲ့ရတာလည်းဖြစ်ပါတယ်ရှင်
မင်းနာချန်တင်ဆက်ထားတာပါ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဆက်သွယ်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်။ခုခါမှာတော့အစီအစဉ်ထုတ်လို့ရမှုမတ်ဆူမွန်နဲ့ကိုအောင်လင်းဦးတို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုလားဆင်ကြအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထက်မှာပဲရန်ကုန်မြို့မှာမြန်မာမျိုးသားဘောလုံးအကယ်ဒမီရောင်းဖွင့်လှစ်လိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သင်တန်းကျောင်းတွေကနေမြန်မာဘောလုံးလောကအားကစားလောကတိုးတက်လာအောင်ဘာတွေများဆောင်ကျင်းပေးနိုင်မလဲမြန်မာအားကစားလောကရှေ့လားလားဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့အခုလိုသင်တန်းကျောင်းတွေဖွင့်လှစ်လိုက်တဲ့အတွက် မြန်မာဘောလုံးလောကအတွက်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုဟိုရေးဝေးရသဘောအရင်သိချင်ပါတယ်ဆိုတော့ပထမဆုံးတော့ကျွန်တော်ဒီဝိုင်းအားကစားကလောင်ရှင်ဦးမြတ်တက်ခဲ့သဘောထားကိုကြားချင်ပါတယ်ဒီနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအခုလို့စနစ်တကျတင်ကြားမယ်ဆိုတော့ဒါကောင်းတဲ့ခြေလှမ်းတစ်ရပ်ဆိုတော့သိကြပါတယ်ဒါပေမဲ့ဒီနေ့ဒီကနေပြီးတော့ကျွန်တော်တို့ဘလောက်များမျှော်လင့်နိုင်မလဲဆရာရဲ့အမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုအာဂါအကယ်ဒမီအာဂါတိတ်တူဆိုတာကျွန်တော်အာဂါဆောင်းပန်းရှင်လေးဟိုတောက်လျှောက်ကျွန်တော်အကြံပြုခဲ့တာလေဘာလို့လဲဆိုတော့ဆနေတကြမတင်နေတာတော့ဟိုမဖြစ်တော့ဘူးကွာအဲ့တော့ဒီအားကြီးဖွင့်လာတော့ကျွန်တော်အမတန်ဝမ်းပါပါလေဒါပေမဲ့ဝမ်းပါတာတော့တပိုင်းပေါ့ကွာဒါပေမဲ့ဖွင့်ပြီးတော့ဒီချက်ချင်းတိုးတက်လာမလားဆိုတော့အဲ့ဒါတော့အကြောင်းကြောင်းတွေပေါ်မှာတည်ရဲလို့ထင်တယ်ကွာနောက်ဟိုတိုင်းပြည်ရဲ့အခြေအနေတွေပေါ့နော်အစီအဝါတွေပါလို့ပေါ့ဟုတ
်ကဲ့
ပြောရမယ်ဆိုရင်ဒီအားလုံးကမှဆိုတာအတော့ဒီနေ့ကျန်တဲ့ဆိုင်ရာလေးနဲ့တခါရရထောင်းလာမောင်းနေလေဆိုအဲ့လိုအခြေအနေတက်ဖို့ဒီနိုင်ငံကအဆင့်ကြီးရဲ့နိုင်ငံကဟိုခနာကိုလုံးထည့်ရှိတဲ့ခလေးကြီးရဖို့ဆိုရင်ကျွန်တော်အခြေခံစီဝါရတက်မှာဖြစ်နေရဗျဟုတ်ကဲ
့ဆ
ရာဒီပြတ်တဲ့ခလေးကြီးနဲ့ကျင့်ပြီးတော့ဒီလိုပဲရစပ်ပုံမှာခိုင်းနေကြတော့ကိုကြည့်လိုက်ရအရန်กว่าပါလေโอเ
ค
ဆိုအဲ့ဒီဟာဘောရဒီဒီဟာဘောအဲ့ဒီဟိုအားသာလို့ဒီရေကြီးမှုတွေဘာလို့အကုန်လုံးမှာဆရာရဲ့ဒီဟာတွေကဟိုကြီးနိုင်ရွှေ့တင်လို့မရဘူးကြာအဲ့ဒါပါโอเ
คဟုတ်ကဲ့ကျွန်တော်အခုနောက်တူကတော့ဒီကျွန်တော်တက်လန်းချန်နယ်အေဒီတာချုပ်ဦးချစ်ဝင်းမောင်ပါဆရာဦးချစ်ဝင်းမောင်ရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာအခုကျွန်တော်တို့အခုလို့အကယ်ဒမီကျောင်းနေဖွင့်လှစ်တိုက်လိုက်တာတော့ဟိုကောင်းတဲ့ခြေလှမ်းဆိုတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်မြန်မြန်ဆဆမျှော်လင့်နိုင်မလဲဆရာ
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလေအဲဘောလုံးအကယ်ဒမီဆိုရင်ဒါဆိုရန်ကုန်မှာဖွင့်တာဒါတတိယမြောက်ကျော်ပါတယ်ပြီးခဲ့တဲ့2017ခုနှစ်ကမန္တလေးမှာအဲမြန်မာဖတ်ဘောအကယ်ဒမီဆိုပြီးတော့ FIFA ဥက္ကဋ္ဌဘလတ်တာကိုယ်တိုင်လာပြီးတော့ဖွင့်ပေးပါတယ်ဒါအကယ်ဒမီတစ်ခုပါနောက်ထပ်ဒီတသိမ်းမှာအကယ်ဒမီတစ်ခုဖွင့်ပါတယ်အခုဒါကတော့2019ဦးပိုင်းမှာဒါပထမအဦးဆုံးဖွင့်တဲ့တတိယမြောက်ဘောလုံးအကယ်ဒမီပေါ့ဒါကိုသူတို့ကတော့ National Football Academy အမျိုးသားဘောလုံးအကယ်ဒမီဆိုပြီးတော့သူတို့ကခေါ်ဝင်ပါတယ်အဲ့တော့ဘလုံးကယ်ဒမီတွေဖွင့်လာတော့ဒါပါပြောလေဆက်တော့ပြောသလိုပေါ့ကောင်းပါလေတိုင်းကြီးအတွက်ဒါဖုတ်ဘောဒေဗလော့ပ်မန့်ပေါ့ခေါ်တာတော့ဘလုံးဖွံ့ဖြိုးတိုးတက်ရေးအတွက် FIFA ရဲ့အထောက်ပံ့တဲ့ဒီကယ်ဒမီတွေဖွင့်တယ်မြန်မာနိုင်ငံမှာဘလုံးအားကစားတိုးတက်ဖို့အတွက်ဒါကမ္ဘာအဖွဲ့ကြီးတွေကထောက်ပံ့တယ်မြန်မာနိုင်ငံဘလုံးအဖွဲ့ချုပ်ကလုပ်တယ်အဲ့တော့ရေရှိမောင်းနော်ဒီတကယ် grassroots level ပေါ့ဒီကလေးတွေရတဲ့စပြီးတဖြည်းဖြည်းကတားလိုက်ဒီမှာဘောလုံးအခြေခံတရားတွေကိုကောင်းကောင်းတက်ကြွနားလည်တယ်ဒီကိုစနစ်တကျသင်ကြားပေးမယ်အကြောင်းပေါ့အရင်ကတော့မရှိဘူးပေါ့အခုဆိုလို့ရှိတော့ဒါ၃ချောင်းရှိလာပြီပေါ့အဲ့တော့ shift ဒီ academy ကနေပြီးတော့ဘယ်လိုများကျွန်တော်တို့ဘောလုံးအတွက်အထောက်ပံ့ဖြူနိုင်မလဲဆိုလို့ရှိရင်တော့ academy ဖွင့်ပေးတာကတော့ကောင်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဘောလုံးလောကမှာလုံးစရာနေပေါ့နော်တခြားပြည်ပြည်ကြောင်းလဲစရာတွေအချက်လက်တွေအများကြီးကြံပါသေးတယ်အကယ်ဒမီရှိချင်းဒီကောင်းတယ်အခုဆိုလို့ရှိရင်အခုကျွန်တော်မြင်ရသလောက်ကတော့အခုဘောလုံးကယ်ဒမီကိုပြီးခဲ့တဲ့လအခေါ်ပဲပြီးခဲ့တဲ့ရက်ပိုင်းတော့ဖွင့်တယ်ဖွင့်တဲ့အခါမှာဘီပါဥက္ကဋ္ဌဒီ DND ကိုယ်တိုင်လာပြီးတော့အင်ဖန်တီနိုကိုယ်တိုင်လာပြီးတော့ဖွင့်သွားတယ်အားဟိုကြီးကြီးကျယ်ခန်းခါနှစ်သားပါပဲ
ဒီဟုတ်ကဲ့
ဆရာဘောလုံးအဖွဲ့ချုပ်ရုံးရဲ့ဒီနာမှာဒီဒီအစ်စ်ပေါ့နော်ကျော်လေးလည်းလှပါပဲကျော်လေးလည်း presentation တွေကတော့ကောင်းပါတယ်ဒါပေမဲ့အခုကျွန်တော်မြင်ရတာတော့အခုအဆောက်အဦပဲတွေ့သေးတယ်အခုချိန်ဒီအဲ့ဒီမှာလာတက်မဲ့ကလေးတွေလည်းမတွေ့သေးပါဘူးအဲ့လိုချိန်နေကြပါနောက်ထပ်လုံးကြရည်အများကြီးရှိပါသေးတယ
်ဟုတ်ကဲ့ဆရာကျွန်တော်နောက်တူကတော့ကျွန်တော်ဒီမြန်မာ special media က CEO ဦးရဲနိုင်ဝင်းမှာဦးရဲနိုင်ဝင်းရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်အခုမှ academy တွေဟိုဆရာဦးချွေးမောင်လည်းပြောလာပါတယ်၃ညောင်းတော့ရှိနေပြီဒါနောက်ဆုံးပေါ်လေးဆိုတော့ဒါတွေကနေပြီးတော့ကျွန်တော်တို့ဒီမြန်မာဘောလုံးလောကတိုးတက်ရေးကိုဘလောက်များကျွန်တော်တို့မျှော်လင့်နိုင်မလဲခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကိုကျွန်တော်တို့ကဒီဟိုပါဒီအကယ်ဒမီကဒီလက်ရှိမြန်မာပြည်မှာ၃ခုမြောက်အကယ်ဒမီပေါ့နော်၃ခုမြောက်အကယ်ဒမီဆိုဒီကနေကျွန်တော်ဘယ်လောက်မြန်မာစစမျှော်လင့်နိုင်မလဲဆိုတာကဒီအကယ်ဒမီမှာဒီဟိုပို့ချမဲ့နော်ဒီအကယ်ဒမီတင်နန်းသားတွေကျွန်တော်တို့ဒီ nation wide ဘယ်လောက်ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတိုင်းတန်းနဲ့သွားပြီးတော့ရွေးချယ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်ဟိုကျွန်တော်တို့ကဒီမြန်မာနိုင်ငံတိုင်းငံတနင်္လာနေ့ရောက်သွားပြီတကယ်ရပုံဒီတကယ်လူငယ်များသမားတွေကျွန်တော်တို့ကဘယ်လိုပုံစံနဲ့ဘယ်လောက်ထိဝင်ဆင်ပြီးတော့ကျွန်တော်ရွေးချယ်နိုင်မှာပေါ့နော် တို့တော့အခုလက်ရှိဘလုံးဖွဲ့ချုပ်ကတော့ကျွန်တော်တို့ဒီဟိုပါပေါ့ဒီမြန်မာပြည်တဝန်းမျိုးပေါင်း50ကျော်လောက်ကိုတို့ကအဲဒီသွားပြီးတော့ဒီ UKM ဒီမျိုးပွဲတွေပါလုံးမယ်ဆိုတော့ဒီအစီအစဉ်တော့ဆွဲထားတာရှိတယ်ဒါပေမဲ့လက်ရှိအာကျွန်တော်တို့အင်ဂျင်တိုင်းကိုကျွန်တော်တို့ဒီ VNN တို့ကျွန်တော်ပြန်ကြည့်ရင်ဟိုဒီ Academy ဆိုတာကဒီဟိုကျွန်တော်တို့ကလက်ရှိ3ချောင်းပဲရှိတာသူတို့မှ Academy ပေါင်းဟိုရာဂနန်းရှိနေပြီးတိုင်းလို့ပါတော့မဆိုရင်အဲ့တော့ကျွန်တော်တို့အာကျွန်တော်တို့ကဟိုများများဆက်ဆားတော့ဟိုအရင်ကတည်းကတော့ကောင်းလာတယ်ကျွန်တော်ဥပမာတစ်ခုပေးချင်တာကဥပမာတော့ဒီဆရာကြီးပြောရတဲ့2017ကဒီ Mandy Academy ဖွင့်လိုက်တယ်အဲ့ဒီကလည်းကျွန်တော်တို့အခုကျွန်တော်ဟိုလောက်လာလာထွက်လာတဲ့ကစားသမားပေါ့ကျွန်တော်အခုနေရာကစားသမားဆိုရင်အောင်တူပေါ့ဟုတ
်ကဲ့
လက်ရှိလေးစင်အဲရှေ့ရန်တိုက်စင်အောင်တူသူလူကောင်းမတယောက်ပဲထွက်သေးတယ်ကျွန်တော်က2017ကမန်လေးကယ်ရမီရတယ်နော်အဲ့တော့ဟိုပြောချင်တာအကယ်မီတစ်ချောင်းဖွင့်လိုက်လို့ကျွန်တော်တို့ကဟိုမန်လေးကယ်ရမီဥမာနဲ့ကျင်ကျွန်တော်ကစားသမားတယောက်လောက်ကိုကျွန်တော်တို့ကရနိုင်တယ်အဲ့တော့ကျွန်တော်အင်းကြီးနိုင်ငံနဲ့ပြန်ရှင်ကြည့်မယ်ဆိုရင်ကျွန်တော်ရှင်မှာကယ်ရမီအများကြီးနေပါသေးတယ်အဲ့တော့ဘလုံးဘကြုတ်ကလည်းသူအာနောက်ထပ်ဒီဟို development project လို့ခေါ်တော့ဗောနော် development program လို့ခေါ်တော့ဗော fiber သူတို့ဒီ development program တွေရောက်ဖို့သူတို့ရှောက်ဖို့တွေရှိတယ်လို့ကြားတယ်အဓိကတော့ကျွန်တော်ပြောချင်တာကတော့ဟိုနိုင်ငံလုံးတိုင်းတာနဲ့သူတို့ဘလောက်အဲသွားပြီးတော့ဒီလူငယ်သားသမားတွေကိုရွေးပြီးတော့ဒီ academy သင်တန်းသားဖြစ်ရွေးချယ်มาလဲနောက်ဟော community program ဗော academy သင်တန်းသားဆိုတာတတ်တုတ်ကိုကျွန်တော်ကအယောက်50လောက်ရွေးလိုက်တယ်ရွေးပြီးသင်တယ်ဒါပေမဲ့အယောက်50မှာမှကျွန်တော်တို့ကထူးချွန်သွားတာရှိတယ်တချို့အဆင်မပြေတာရှိတယ်တချို့အာမိသားစုနံပါတ်ခွင့်ကိုပြန်သွားတာရှိတယ်ဗောနော်အဲ့တော့ဒီ150မှာရောက်အောင်ပါလိမ့်ရှိတယ်အဲ့တော့သူတို့ကဘလူးကွန်နီယာပရိုဂရမ်နဲ့နောက်ထပ်ပြီးတော့အထက်ဖြစ်မယ်ဆိုတဲ့ဟာတွေရည်ရည်တို့ကျွန်တော်ယူဆတယ်အဲ့တော့အများဟိုအရင်အဆိုင်တော့ကောင်းလာတယ်ဒါပေမဲ့အများကြီးလူသေးတယ်ကျွန်တော်တို့အများကြီးမျှော်လင့်လို့တော့မရသေးဘူးကျွန်တော်ဒီလိုပဲဟုတ်ကဲ့သုံးသပ်ချက်ပါဟုတ်ဟု
တ်ကဲ့ကျေးဇူးပါအခုမှဒီကိုရဲနိုင်ဝင်လဲဆက်စပ်ထောက်ပြသွားတာရှိတယ်အခုဒီ academy ကျောင်းတွေဖွင့်လိုက်ပြီမြန်မာဒီ academy ကျောင်းတွေမှာတက်မဲ့လူတွေကိုမကြခင်သူတို့နေရီဆင်းရွေးမယ်ဆိုတာကျွန်တော်လည်းသတင်းတွေမှာတွေ့နေရပါတယ်ဆိုတော့ဒီလိုရွေးချယ်တဲ့နေရာမှာဆရာဦးမြတ်တက်ခဲ့သဘောထားကိုဟိုဆိုကျွန်တော်ကြားချင်ပါတယ်ဘလို့အခြေခံစံနေနဲ့ရွေးတင်တယ်လဲဘာဖြစ်လို့လဲဆိုတော့တခြားမဟုတ်ကျွန်တော်တို့ကအပေါ်လေဟိုမြန်မာနိုင်ငံဒီပေါ်ဘောလုံးလောကပဲဖြစ်အားကစားလောကပဲဖြစ်ဒီလိုပေါ်လေဟိုဟိုမှာဒီလိုမျိုးလေးထားရရနည်းနည်းလေးနည်းခဲ့ရဆိုတော့လူရွေးချယ်တဲ့နေရာတွေမှာကဘလို့ပေါ်လေမျက်မျက်ထားတာမျိုးတကယ်တမ်းဟိုထိုက်တဲ့လူဟိုရွေးချယ်နိုင်တဲ့အခြေအနေမျိုးရှိနိုင်မှာမလားဆရာသဘောထားဆွေးနွေးပေးပါဦး
အဲ့ဒီပိုင်းကတော့ခက်ချင်းကြွရရင်သူတို့ဇလူတွေစီကံတက်မှတ်ထားလို့ဘယ်သူသွားရင်းမလဲလို့ဆိုတာတော့ကျွန်တော်မသိဘူးပြဟိုကျွန်တော်မှအကန့်အသတ်ရှိတယ်လေ
ဟုတ်ကဲ့ဘယ်
သူစီကံနေချမလဲဘယ်ဆရာတွေကသွားရင်းကြမှာလဲဘယ်လူတွေသူတို့ကျုံးကျင်လို့စနစ်တွေဘယ်လူတွေသုံးသပ်ကြမလဲသုံးသပ်ကြမလဲအဲ့ဒါကျွန်တော်မသိဘူးပြကျွန်တော်တခုလေဟိုခုနကစကားကဟိုပြန်ကောက်ရရင်အားလုံးကဆရာကိုကျွန်တော်ကခန္ဓာကိုယ်ကြံ့ဆိုင်မှုနဲ့အရာမောင်းမြင်မာမှုကအရေးကြီးတယ်လေဆိုတော့ခန္ဓာကိုယ်ကြံ့ဆိုင်ပြီးတော့အရာမောင်းမြင်မာတဲ့ခလီကိုကျွန်တော်တို့ကျွန်တော်ရှုတော့ကဟိုပြောရအောင်ရွေးနေခြင်းလေကဘာလို့ဆိုအရာပူးတဲ့ခလီခန္ဓာကိုယ်ကျေးကွေးတဲ့ခလီဟာကျွန်တော်သူ့ကိုကျွေးမွေးပြီးတော့တက်လာအောင်လုပ်ဖို့ဟာတော်လိဖြစ်နေလေဟိုအရာပိုင်းပေါ့လေအရာပိုင်းခန္ဓာကိုယ်ပိုင်းဒီခန္ဓာကိုယ်ကြံ့ဆိုင်မှုအပိုင်းသိမရှိတော့မှခန္ဓာကိုယ်ကြံ့ဆိုင်မှုအပိုင်းဟာတော့ကြောင်းရောင်ကရွှေးလို့ရတယ်။အရာမောင်းမြင့်တဲ့ခလေးတွေကိုကျွန်တော်တို့ကရွေးနေခြင်းလေ။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံဆင်းရဲတယ်ကြာဆင်းရဲတော့ခဏမဆောင်းနိုင်ဘူးလေမဆောင်းနိုင်တော့အရာမြင့်မှုကိုခန္ဓာကိုယ်ကြံ့ဆိုင်မှုဆိုတာဆောင်းနိုင်မှာဖြစ်တာကြာ
။ဟုတ်ကဲ
့။ဟိုဒီနေရာမှာအလေးအသင့်လို့ကျွန်တော်ပြောတာပါဟိုဂျပန်ကြီးကျွန်တော်တို့မလိုက်ဘူးပေါ့ဒီစာရဲဖားတာကျွန်တော်တို့ဒီလာပြန်တော့ကအခုငါ့ဘူးခေါ်တာကိုကျွန်တော်တို့ကသူတို့လေ
ဟုတ်တယ
်ဆိုတော့နောက်ပိုင်းသူရှုံးပြီးနောက်ပိုင်းမှာသူအစားတော့ပုံစံကိုပြောင်းပလိုက်တယ်ခင်ဗျအခုနောက်ပိုင်းဂျပန်ဟာခင်ဗျဘောလီဘောရှင်မလားဘတ်စကက်ဘောရှင်မလားပြေခုံပြေရှင်မလားဒါမှမဟုတ်ရှမောင်းရှင်ရှင်မလားအလင်းစိုးကလည်းငါးကြီးရှင်နေအချက်တည်းကြီးပဲ
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ပြင်းပြင်းလေးတွေတင်းလုံးနေတောင်းတော့ဒီနေ့ကျန်တဲ့ခံကြရင်တင်းလုံးနေပြန်ရင်ပြင်းပြင်းလေးကခင်ဗျနင်းစစ်မပိုင်ပြန်နေအောင်တော့ဒီဘယ်လိုမှနိုင်ကြမရှိဘူးကျွန်တော်ကောင်းဖြတ်ခံကြည့်ပြောရတယ
်ဟုတ်ကဲ့တကယ်တော့အားကစားကဏ္ဍဒေါက်တာကိုဟာဒီတိုင်းပြည်တစ်ပြည်ရဲ့ဖွံ့ဖြိုးမှုနဲ့လည်းဟိုတိုက်ရိုက်တော့ချိုးကျနေတာပါဆရာ
တိုက်ရိုက်တယ်တိုက်ရိုက်တယ်ဆရာတိုက်ရိုက်တယ်ကျန်တာကြီးရှော့ဟိုမစင်းပါပါနဲ့
ဟုတ်ကဲ့
ဒီပြည်သားတို့စာပေတို့ဂျီတာတို့အားကားတို့ဆိုတာအဲ့ဒီမှာတက်တာအဲ့ဒါလည်းဆိုင်တယ်လေ
ဟုတ်ပါတယ်ဆရာဟုတ်ကဲ့ကျွန်တော်အခုဆရာ
ဒီလို့တော့ကျွန်တော်ထောက်ခံတယ်ဒီလိုထောက်ခံတယ်ဘို့တော့အဲ့ဒါကြီးကဟိုဟာကြီးကဟိုလိုအပ်ချက်တက်ရပဲ
ဟုတ်တယ်
တကယ်တော့ဒီမှာဂျပန်လိုလုပ်ကြီးမျိုးကျွန်တော်တို့လုပ်နိုင်သလားလုံးနိုင်ရေကျွန်တော်တို့မြင်လာမဆရာဒီတော်လိုင်းကောင်စီဖြစ်ပေါ်ဗျာမဆရာနောက်ပိုင်းဖြစ်အာသာသမားကြီးရဲ့အရာမောင်းနဲ့ 现在有五道拿我的那把切没有人家没理呀哎怎样哎我总来找这些两件把这些阿拉的妈也在这些西瓦里面
OK
我的我不说的你有 no?
OK
我不能不得好那些怎么样哎我的我的妈里你我的妈里你的现在有五道先来吧
OK
所以你好我的那个吧ဘာသာမလို့ရှင်းတော့ဆရာမတမ်းမီပြန်ကျင်နေဆိုရင်ကိုကိုလုံးကိုပေါ့ကြံ့ခိုင်လို့ရမောင်းမြမမှုမရှိသေးနဲ့တော့မရဘူးထင်တယ်နော
်ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်နောက်ထပ်ဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်ဒီ Facebook တို့တို့ကျွန်တော်တို့ကိုလန်ကိုချပါဝင်မဲ့ပုံစံတချို့လည်းရှိနေပါတယ်ကျွန်တော်တို့လည်းတချို့လည်းလှည့်ပေးခြင်းပါတယ်ဒီထက်မှအရင်ဆုံးတစ်ယောက်ကတော့ကျွန်တော်တို့ဥကျော်လင်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံကပါပဲဥကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောကျင်တာပါဗျာကျွန်တော်တို့ခေတ်ကတော့ကျွန်တော်တို့ဝန်ဆောင်ရကောင်းနဲ့အချက်ချမရတို့ပါဆိုတဲ့အထိပေါ့ဗျာဒါပြောလို့ဆိုတော့မဆက်လက်ဖြစ်ပါပဲဘူဘီလာမိုးဘူဘီချိုစင်ဝင်းတို့အားတစ်ခါပြင်းလန်းတစ်လျှောက်ပါကားလာပေါ်မှာပြေးပြီးတော့အားကရလာတဲ့အဖွဲ့တို့တုံးတုံးပြေးပြေးချိုးဆိုတာကျွန်တော်အစ္စရေးစပီကာတို့စပီကာတို့တစ်ခါရောက်နိုင်အောင်တိုက်နိုင်ခဲ့ဟာသိန်းတို့တင်ဟန်တို့တကယ်တော့ဒီမှာပဲဘယ်ဆိုညာဆိုကတတိကောင်းတဲ့လူတွေရှိသူရှာသေးတို့အလိန်ကုန်းတဲ့တခါလေကိုတို့ကိုရောက်အောင်ပြင်နေတဲ့လူတွေရှိတယ်ဗျာလူတို့တို့ကျွန်တော်ကလန်သိန်းနဲ့ဘွေးထုတ်နေတယ်အဲ့ဒီတော့တို့တာအားလုံးကမရှိဘူးအခုလိုအားလုံးကတိတ်ပါလည်းမရှိဘူးဒါပေမဲ့အောင်ဆောင်မှုတစ်ခုလည်းပဲထူလုံနေအဲ့ဒီမှာရှိနေတဲ့ပုံစံတွေကကလန်သိန်းနဲ့ဆိုလို့ရှိရင်ထွက်လာတာအခုကအခုဟောကိုလာထေးလို့တို့ဒါပေမဲ့ကျွန်တော်တက်ကြတယ်လည်းပဲကြီးကြီးတရားတွေအားလုံးကတော့အားပေးနိုင်ကျောင်းတွေကလည်းအားပေးပြီးတော့အဆင်ပြေတယ်ဒီတိုင်းနေပြည်ရဲ့ကျောင်းပေါင်းဆောင်ကလည်းအေးပုံကြီးလို့ပါတော့တကယ်လူတွေတွေထွက်တယ်အဲ့လိုကျွန်တော်တို့ကတိုင်းနေပြည်ရဲ့ကျောင်းပေါင်းဆောင်ကလည်းအားလုံးကမရှိဘူးဘူးရေးစေဝါကြီးပဲတော့ကောင်ပြစင်းနေတော့ကြီးလို့အားကစားနဲ့တိုင်းပြည်ကိုမြင့်တင်ဖို့အတွက်လူငယ်တွေတော့အကုန်ထိုးပေါက်ပြီးလို့စီရင်နိုင်ကျွန်တော်တို့ပေါ်ပါပြီလူငယ်တွေအညွန့်နဲ့တလူလူဖြစ်လာမယ်အခုလူငယ်တွေကအညစ်ကြိုးနေတယ်ပိစားလေးတွေဖြစ်မူရေးစေတော့တုံးတဲ့လူတွေဖြစ်အကုန်ကလကားနေအလကားပါအချင်းတို့ပြုတ်တော့ဘုရားကိုယ်နဲ့ကျွန်တော်တို့ပါပေါ်နေတယ်အခုတော့ဒီလိုတင်မော်လေကျွန်တော်တို့ headset တွေနဲ့ဆိုးတယ်ဘဝတွေရောက်နေဒါမှမဟုတ်တို့အားလုံးမြန်လို့အောင်လို့ကျွန်တော်အောက်ရှေ့တက်ဆက်ပြီးထူထောင်ပေးကြပါကျောင်းနေပါလေပဲအားကားတွေကိုဟာကြာကြာနာကစားကွင်းနဲ့လုပ်ပေးကြပါတိုင်းပြည်မှာရှိတဲ့ကစားကွင်းတွေလည်းပဲရောင်းစားပတ်ကတော်တွေလုပ်ဒီပေါ်စားအဲ့ဒါမျိုးတော့မလုပ်ကြပါနဲ့လူငယ်တွေအားကားကိုနေမှာထားပြီးတော့ကျွန်တော်တို့ပြောနေတဲ့ကျေးဝါဒီမှာလည်းတိုးတက်တဲ့လူတွေတိုင်းရင်းသားတွေမှာလည်းရှိပါတယ်အခုဒီဘာလို့ဆိုကျွန်တော်သိတာကော်ကားပါသူတို့ဒီကချင်းပြည်နဲ့စကိုင်းတိုင်းအဲ့လိုလူတွေထွက်လာတဲ့နေရာတွေမှာချက်ချင်းတော့ကျွန်တော်တကယ်တိုင်းပြည်ကိုအဲ့တော့ဝင်ထားနေမဲ့လူတွေမျက်လိုက်ကြည့်ရဟိမပါဘူးကိုယ့်လူကိုယ်ရွေးရမလို့ခင်းနေတကယ်တော်တဲ့လူတွေရွေးတင်လိုက်ဘာမှပြအားကားသိမကြပါဘူးလူမနေရမှာရွေးနိုင်တာလည်းကိုကျွန်တော်အားချက်မှလည်းထောင်တက်လာမယ်ကျွန်တော်တချင်တော့ဖိုင်းဆိုတာလည်းမကားသေးဘူးလားအားလုံးကကျွန်တော်မြင်ကြောက်တယ်ဘာမှဘာလို့ဆိုခင်ဗျာတယ်လာတာလည်းကြောက်တယ်အဲ့တော့ကျွန်တော်ဘလန်ဒါတွေလည်းတော်တယ်အဲ့ဒီဘောလေးရောက်အောင်ပြန်ပြီးထူလောင်ပါလို့လူငယ်တွေအားကားပြန်ပြီးတော့ပြည်တည်ကြီးပြိုက်ပြလည်းအခုလူငယ်တွေအကျင့်ပြတဲ့အယူဆိုးတဲ့ဘောလေးကဲနေပါသေးလို့ကျွန်တော်စာနာပြုပြီးအခုလိုမက်ချ်ပြူတာဟုတ်ကဲ့ဒါပါ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့ဒီ VOA ပြည်သက်တူဆိုပြီးတော့လည်းကျွန်တော်တို့ပိစာတစ်ဆောင်ဖို့ထားတာရှိပါသေးတယ်အဲ့ဒါလည်းကျွန်တော်တို့ဟိုမဆုမွန်အမနန်းလောင်ဖတ်ပြပေးပါဦးခင်ဗျအ
ောက်ကစားနဲ့နိုင်ငံရေးမပတ်သက်ရဘူးဆိုပေမဲ့မပြောမပြီးမတီးမမီဆိုတဲ့အတိုင်းနိုင်ငံရေးနဲ့သက်ဆိုင်နေပါတယ်စစ်အာဏာရှင်ဦးနေဝင်းလက်ထက်ကနေနောက်ဆုံးကြံ့ဖို့လက်ထက်အထိပြင်လို့မရအောင်လုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်ဖျက်ဆီးခံရတဲ့ပြည်သူတွေရာမကအဟိတ်တရိတ်ဆန်တွေပြင်လို့မရအောင်ဖျက်ဆီးခံရတဲ့ရင်းမြစ်တောတောင်သဘာဝတွေဒါတွေကြောင့်မြန်မာဘလုံးလောကတိုးတက်ဖို့ဆိုတာနိုင်ငံရေးအပေါ်မူတည်ပြီးတော့အတော်အလန်ဝေးနေအောင်ပါဒါဆိုရင်ဦးနေဝင်းလက်ထက်ကဘောလုံးအပြင်တခြားအားကစားတွေပါတိုးတက်ခဲ့ပါတယ်လို့ပြောရင်တော့မှန်ပါတယ်။တခြားအင်္ဂလိပ်လက်ကျန်ကောင်းမွန်တဲ့ပညာရေးကျန်းမာရေးစနစ်တွေကြောင့်ကောင်းခဲ့တယ်လို့နောက်တစ်ခုကဦးနေဝင်းကသူတယောက်ထဲတာစားဝါပြီးတော့ကျန်လူတွေကအယိုအယင်ကြိုက်ကြတော့တော်သေးတယ်လို့ဆိုရမှာပေါ့။နောက်တော့နာဝတနာအဖလက်ထက်မှာလည်းအစပိုင်းမှာတော့ဟုတ်မလို့လို့နဲ့ကောက်ယုံမီလို့မျိုးလိုင်ဝင်းတန်တို့အောင်အောင်ကျော်ကျော်တို့ခစ်ကပေါ့ဒါကလည်းရှင်းပါတယ်နဝတအစိုးရတက်ခါစားဆိုတော့နိုင်ငံရေးအရာမျက်နာရအောင်ကဘာနဲ့ပြည်သူတွေကိုလိန်ညာလုပ်ပြခဲ့တာပါဒါကြောင့်မြမဘောလုံးဖွံ့ဖြိုးတိုးတက်ဖို့ဆိုတာအမြင်ကိုပြောရရင်တော့အခြေခံတွေကပျက်စီးသွားပြီဆိုတော့ကာယညာနာစိတ်ဓာတ်တွေကအစပျက်စီးနေပြီဖြစ်တဲ့အတွက်အလန်းကအတော်ဝင်းနေအောင်ပါနှစ်ကအတန်နဲ့တောင်စီမံချက်ချလှုပ်ဆောင်နေတာတောင်မလွယ်သေးပါကြောင်းဆိုနေပါတယ်တဲ့
ဟုတ်ကဲ့ဒါတော့ကျွန်တော်တို့ VOA တော်တော်ရှင်တူဆိုပြီးပေးစာတစ်ဆောင်ပို့ထားတာပါဆိုတော့ဒီအားကစားမှာဒီအစိုးရရဲ့နိုင်ငံရေးအရေးမိုးနေတာကိုလည်းဒီတော်တော်ရှင်အစားမှာတွေ့ရပါတယ်ဆိုတော့နိုင်ငံရေးအရာဒီအားကစားမှာချုပ်ကန့်မှုတွေရောအခုချိန်ထိရောဟိုကြီးကြီးမားဘလောက်တောင်ရှိနေသေးလဲဆိုတော့ဟိုဘယ်ဘိုင်းနေမှာဟိုရှိနေရဆိုရင်ရောဘယ်ဘိုင်းနေမှာဟိုရှော့ချတင်လဲဆရာဦးချစ်ဝင်းမောင်သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ကျွန်တော်ကတော့လက်ရှိအခြေအနေကိုပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့လက်ရှိအခြေအနေမှာကတော့ကျွန်တော်တို့ဆောစောပြောသလိုပေါ့အားကစားနဲ့နိုင်ငံရေးကဆက်နွယ်မှုရှိပါတယ်။အဲတော့ကျွန်တော်တို့လက်ရှိဘောလုံးတောင်းကိုပဲကျွန်တော်ပြောပါမယ်။အားကစားဆိုတာရှင်းပြပါမယ်။ခြားသောအားကစားရင်းရှိတယ်လေ။အဲတော့ ဘောလုံးနဲ့ပတ်သက်ပြီးပြောမစင်တော့ကျွန်တော်တို့ကဒီနဝတအစိုးရလက်ထက်မှာအားကစားနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအိုလံပစ်ကော်မတီပေါ့နော်အဲ့ဒီမှာအိုလံပစ်ကောင်စီပေါ့အဲ့ဒီမှာဥက္ကဋ္ဌဒီနော်ကတော့ဥက္ကဋ္ဌလို့ပေါ့နော်သူတို့တွေဦးဆောင်ပြီးလုပ်တဲ့အချိန်မှာဘယ်လိုကြောင်းလဲသွားလဲဆိုတော့အရင်လုံးကရှိခဲ့တဲ့အားကစားနဲ့ပတ်သက်တဲ့ကျန်းကျယ်တဲ့ပုဂ္ဂိုလ်ကြီးများဟာအာနေရာတောက်သွားပြီးတော့အဲ့ဒီနေရာမှာဟုတ်ပြီတိုင်းပြည်ကဆင်းရဲတဲ့ခါကျတော့အားကစားအဖွဲ့ချုပ်တွေအားလုံးကိုတပြေးတည်းခရိုနီတွေလက်ထဲကိုပေးလိုက်တယ်ပေးလိုက်တဲ့အခါမှာအဖွဲ့ချုပ်အသီးသီးတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လက်ထဲကိုရောက်သွားတာရောက်သွားပြီးလုပ်ကြတယ်ပေါ့ဒါကြောင့်မအောင်မြင်ပါဘူးအဲ့တော့အဲ့ဒီထဲမှာကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ဒီလည်းပဲအဲ့ဒီခရိုနီတွေလက်ထဲကိုကြောက်ရောက်သွားတယ်ကြောက်ရောက်သွားတဲ့အခါမှာပြောရမယ်ဆိုလို့ရှိရင်တော့အဲနောက်ဆုံးကျွန်တော်တို့အခုအကယ်ဒမီနဲ့ပဲဆက်စပ်ပြီးကျွန်တော်ပြောလိုပါတယ်ဘောလုံးအကယ်ဒမီနဲ့ပတ်သက်ပြီးပြောရမှဆိုလို့ရှိရင်ကျွန်တော်တို့က FIFA က1996ခုနှစ်မှာသူ့ရဲ့ FIFA အဖွဲ့ဝင်နိုင်ငံတွေကိုသူကထောက်ပံ့တယ်ဆိုတဲ့အစီအစဉ်ရှိပါတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ကဒီမှာ Grand ပေါ့နော် Go Project ဆိုတာရှိပါ Go Project ပြီးတော့2000ခုနှစ်မှာမြန်မာနိုင်ငံနေပြီးတော့ပထမဦးဆုံး Go Project 1ကိုရပါတယ်အဲ့ဒါကတော့အဖွဲ့ချုပ်ဥက္ကဋ္ဌကြီးဘုံမူကြီးတောင်းထိုက်ပေါ့နော်ဦးတောင်းထိုက်ပေါ့ပြီးလက်ထက်မှာရပါတယ်ရပြီးတော့အဲ့ဒီရတဲ့ Go Project 1နဲ့ကျွန်တော်မြန်မာနိုင်ငံအခုရန်ကုန်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ပြုလုပ်ထားတဲ့ဒီအဆောက်အဦကိုထောက်ပါတယ်အဲ့ဒီအချိန်ပေါ့နော်အဲ့ဒီကနေပြီးတော့မှတခါဘုံကြီးတောက်ထိုက်ပြီးသွားတဲ့ခါကျတော့နောက်ထပ်စီးပွားရေးလုပ်ငန်းရှင်ဦးဝင်းအောင်ပေါ့ UNSCC ကဦးဝင်းအောင်ဝင်လာပါတယ်ဦးဝင်းအောင်ကတနည်းပါပဲမအောင်မြင်ပါဘူးမအောင်မြင်တဲ့ခါမှာအခုဦးစောစော2004 2005ပါဦးစောစောဝင်လာပါတယ်သူကတော့ဒီစီးပွားရေးလုပ်ငန်းရှင်တွေလက်ထဲကိုအားကစားလုပ်ငန်းအစီအစဉ်ကြောက်ရောက်သွားတယ်ကြောက်ရောက်သွားတဲ့အမြအားကစားတွေကိုလုပ်ငန်းရှင်တွေကနေပြီးတော့သူတို့ငွေကြေးစိုက်ထုတ်ပြီးတော့လုပ်ကြတယ်ဒါပေမဲ့လည်းပဲနောက်ဆုံး conclusion ပြောရမှာဆိုလို့ရှိရင်တော့အခုချိန်ထိကျွန်တော်တို့ကဒီဒီဝိုင်းအခုဆိုပါဆိုဘောလုံးဆိုလို့ရှိရင်အရင်ကကျွန်တော်တို့ကအဆင့်မြင့်တန်းဝန်ကြီးဌာနတွေနဲ့သွားတယ် professional ကူးကြောင်းတယ်2009ခုနှစ်မှာ2009ခုနှစ်မှာ professional ကူးကြောင်းတဲ့အခါမှာ club တွေပေါ်လာတယ် club တွေကို colony တွေပဲပေးပါတယ်ဒီပါလေအားလုံးကရန်ကုန် United တို့ရနာဘုံတို့ဟာဒါရအားလုံးကခရိုနီလက်ထဲကိုရောက်သွားတယ်ခရိုနီတွေကဆက်လုပ်တယ်ခရိုနီတွေကဘောလုံးကိုစိတ်ဝင်စားတဲ့သူရှိတယ်စိတ်ဝင်စားတဲ့သူရှိတယ်များသောအားဖြင့်စိတ်ဝင်စားဘူးဒါကြောင့်လဲဆိုတော့အပေါ်ကနေပြီးတော့ချပေးလိုက်တယ်ဒီတင်းကိုကင်ပါဒီတင်းကိုကင်ပါအဲ့တော့ကျွန်တော်ချုပ်ပြီးပြောရမယ်ဆိုရင်တော့လက်ရှိကျွန်တော်တို့တွားနေတဲ့ဘောလုံးကဒီလုပ်ငန်းရှင်ကြီးတွေရဲ့လက်ထဲမှာရှိပြီးတော့ professional ခေါင်းဆောင်အောက်မှာတကယ် professional မဖြစ်တဲ့နဲ့ဘောလုံးကိုဘောလုံးအားကစားပေါ့နော်သွားနေတဲ့နေသားဟန်ပြအနေသားမျိုးသွားနေတယ်လို့ပဲပြောမယ
်ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ဒီ Facebook မှာကျွန်တော်တို့ message တွေပေးထားတဲ့လူတချို့ရဲ့စာရေးကိုလည်းဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဘောလုံး Academy ဖွင့်နိုင်တာကိုကြိုဆိုပါတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့တော့မြန်မာဘောလုံးတိုးတက်ဖို့ဆိုတော့မလုံလောက်ပါဘူးတဲ့ကျွန်တော်မြန်မာတော့နီးပြဆရာသင်တန်းကျောင်းနေနဲ့ဒိုင်လူကြီးသင်တန်းနေအများကြီးလူတွေထင်ပါတယ်ဘောလုံးကနေ့စနေ့နဲ့စီကန်တကြကစားရဲဆိုတော့တည်အောင်လုပ်ရမှာပါတဲ့ဒါမှတဖြည်းဖြည်းချင်းတိုးတက်လာမှာပါတဲ့နောက်တစ်ယောက်ကတော့ကိုနေလဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့စိတ်သက်ကိုအဓိကပြုပြရမှာပါတဲ့အရာအောင်လုံးအောက်တန်းနောက်တန်းရောက်သွားတာအဓိကတရားခံကစိတ်သက်တွေဖြည့်ဆည်းခံရလို့ပါတဲ့ဆိုပြီးတော့သူ့မချက်ကပေးပါတယ်နောက်တစ်ယောက်ကလည်း slide ဟာရှင်ချင်းတန်းရင်သားဆိုပါတယ်သူကလည်းအဓိကပြုပြရမှာစိတ်သက်ပိုင်ဆိုင်ရပါတဲ့ဒီလိုဆိုတဲ့နေရာမှာကစားသမားတွေမဟုတ်ပဲပွဲကြည့်ပြည့်သက်တွေပါပါတယ်ဆိုပြီးတော့လည်းသူစာရင်းမှာဖော်ပြထားပါတယ်ခင်ဗျနောက်ထပ်ကျွန်တော်တို့ကိုသေးစာလေးတေးဖို့ထားတဲ့လူတွေလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်တို့မောင်တဒနာအမေရိကန်ပြည်တော်စုပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။မကြာသေးခင်ကရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီအကြောင်းကို FIFA အဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်ဖွင့်လှစ်ပေးတဲ့သတင်းကိုကြားရတော့မြမဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်များစွာအထောက်အကူဖြစ်စေနိုင်ပါတယ်။အလားတူတခြားသောပြည်နယ်တိုင်းတွေမှာလည်းဖွင့်လှစ်အောင်မယ်လို့ပြောဆိုထားတဲ့အတွက်ဝမ်းမြောက်ပြပါတယ်။သို့သောတခိတခါကမြမဘောလုံးလောကအာရှမှာရှမ်းရှမ်းတောက်ခဲ့တဲ့ပုံစံမျိုးပြန်လိုချင်ရင်တော့နိုင်ငံတော်ဟန်လူတိုင်းလွယ်လွယ်ကူကူကစားနိုင်မဲ့ဘောလုံးကွင်းတွေဖန်တီးပေးရပါမယ်။ဘောလုံးသမားတယောက်အတွက်လိုအပ်တဲ့အထောက်အကူပစ္စည်းတွေဈေးနှုန်းချိုသာစွာနဲ့ဖြန့်ဖြူးပေးနိုင်ရပါမယ်။လူငယ်လူကြီးဘောလုံးပြိုင်ပွဲမျိုးစုံကိုစဉ်ဆက်မပြတ်ကျင်းပပေးပြီးထူးချွန်ဘောလုံးသမားတွေကိုထိုက်တိုက်တန်တန်ချီးမြှင့်မြှောက်စားပေးရပါမယ်။ပြည်ပနိုင်ငံတွေကစိတ်ဝင်စားတဲ့ဘောလုံးသမားတွေရှိခဲ့ထုံးပေါက်ခဲ့ရင်လည်းလွှတ်ပေးသင့်ပါတယ်။ဒါမှလည်းမျိုးဆက်သစ်ဘောလုံးသမားတွေပို့ပြီးစိတ်ဝင်စားလာမှာဖြစ်ပါတယ်အထူးသဖြင့်လက်ရှိမြမဘောလုံးအဖွဲ့ချုပ်အနေနဲ့တခိတခါတုန်းကအာရှမှာသာမကအိုလံပစ်အထိပါဝင်ကြွားနိုင်ခဲ့တဲ့မြမဘောလုံးအသင်းလိုအောင်မြင်မှုတွေပြန်ရယူလိုတယ်ဆိုရင်တော့လူမျိုးဘာသာတွေအပေါ်မှာခွဲခြားမြင်နေတဲ့ကျင်းမြောင်းတဲ့အယူအဆတွေကိုပ ဖြောက်ပြစ်ပြစ်ဖို့လိုအပ်တယ်လို့ငါချန်တွေကထွက်တဲ့ဘောလုံးသမားတွေကိုပဲနိုင်ငံအကူအစားပြုရွေးချယ်နိုင်မယ်ဆိုတဲ့အလေးအထားတွေပြောင်းလဲဖို့ကိုလည်းလိုအပ်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျာ
โอเคကျေးဇူးပါနောက်တစ်ယောက်ကတော့ကျွန်တော်တို့စန်နီလဆိုတဲ့တယောက်ပါသူကလည်းပဲကျွန်တော်တို့ဟို Facebook ပေါ်နေစာရေးပို့ထားမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟိုတစ်ချိန်ကရွှေရောင်လွှမ်းခဲ့တဲ့မြမအားကစားဟာမဆာလာခင်မှာတဖြည်းဖြည်းယိုယွင်းကြဆင်းလာခဲ့ပါတယ်တဖန်နာအဖနာဝတခင်မှာမြမအားကစားကဘာကိုလွှမ်းရမည်ဆိုတဲ့ကြွေးကြော်တာနဲ့မြင့်တင်မှုလုပ်ပေမဲ့လွှမ်းရမယ့်အစားအကြောင်းကြောင့်လွှမ်းရမည်လို့ပဲနောက်ပြောင်ခဲ့ကြပါတယ်မြမဘောလုံးလောကတိုးတက်ဖို့ဆိုရင်လှုပ်ပေးဖို့ကအချက်နှစ်ချက်ရှိပါတယ်။နံပါတ်1ကတော့ဓာတ်ရိုက်ဆောင်ရွက်ရန်နံပါတ်2ကတော့တွယ်ဝိုက်ဆောင်ရွက်ရန်တို့ဖြစ်ပါတယ်။ဓာတ်ရိုက်ဆောင်ရွက်ဖို့ဆိုတာကအခုလိုမျိုးဘောလုံးအကယ်ဒမီအကြောင်းတွေဖွင့်ပေးတာဘောလုံးသမားကောင်းတွေပေါ်ထွက်လာအောင်သူတို့ရဲ့ဘဝလုံခြုံမှုနဲ့တင့်တော်တဲ့ခံစားမှုတွေရအောင်စီစဉ်ပေးတာအတွေ့အကြုံကောင်းတွေရဖို့ပြည်တွင်းပြည်ပပြိုင်ပွဲတွေကျင်းပပေးတာဘောလုံးသမားတွေအပြင်နီးပြကောင်းတွေနဲ့ဒိုင်းလူကြီးကောင်းတွေမွေးထုတ်ပေးခြင်းပဲဖြစ်ပါတယ်။တွယ်ဝိုက်ဆောင်ရွက်ရန်ကတော့ပညာရေးဘတ်ဂျက်၊ကျန်းမာရေးဘတ်ဂျက်တိုးမြင့်ပေးပါ။ကျောင်းတိုင်းမှာအားကစားနည်းပြတွေထားပေးပါ။အချိန်တစ်ချိန်ကိုကျန်းမာရေးလေ့ကျင့်ချိန်အဖြစ်သတ်မှတ်ပေးပါ။နောက်မိခင်ကိုဝင်ရှိစဉ်ကပဲမွေးလာမဲ့ကလေးကိုကျန်းမာရေးဆောင်ရှောက်ပေးပါ။နောက်ကျောင်းတိုင်းရက်ွက်တိုင်းဘောလုံးကွင်းတွေပြန်လည်ဖော်ထုတ်ပေးပါ။လက်စားဘတ်လိုက်မှုကင်းတဲ့ဘောလုံးလောကဖြစ်အောင်ကြိုးစားပေးပါ။နိုင်ငံတကာဘောလုံးပြိုင်ပွဲတွေကိုအခမဲ့ရုပ်မြင်သံကြားလိုင်းကနေထုတ်လွှင့်ပေးပါ။ဒီလောက်ပဲလုပ်ပေးရင်တော့တိုးတက်ပါပြီ။ကျေးဇူးပါတဲ့။
โอเคเจซูပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ပုံကိုယ်တွေအားလုံးဒီ Facebook တွေစာရင်းနဲ့ရေးသားပေးပို့တဲ့ပုံကိုယ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်နဲ့ဦးတို့စူးစီးတင်ဆက်ထားတဲ့စနေနေ့ညတိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်တိုင်းလိုင်းလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ဒီဝေကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလန်ကကြီးညာပေးပါမယ်ရှင
်။ NLD ပါတီရဲ့ဥပဒေအကြံပေးလက်ဖြစ်တရားလွှတ်တော်ရှင်းနေကြီးလက်ဖြစ်တဲ့ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်ခံရတာဒီကနေ့ဆိုရင်တလတင်းတင်းပြည့်ပြီဖြစ်ပါတယ်။ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်သူကိုဝိုင်းဝန်းဖမ်းဆီးပေးရင်တရတ္တန်အနဲ့တည်ဆုံသွားတဲ့ရင်မောင်းဥနေဝင်းနဲ့ဥက္ကဋ္ဌတို့ကွယ်လွန်သွားတဲ့တလပြည့်အခမ်းအနားကို NLD ပါတီကဥဆောင်ပြီးဒီကနေ့ရန်ကုန်မြို့တော်ဝင်နေစီခမ်းမမှာကျင်းပမှာဖြစ်ပြီးအခမ်းအနားကိုဒေါအောင်ဆန်းစုကြည်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ NLD ပါတီတာဝန်ရှိသူတွေတက်ရောက်မယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာလွန်ခဲ့တဲ့32နှစ်တုန်းကအာနာရှင်ဖာဒီနာမာကော့စ်ကိုဖြုတ်ချနိုင်ခဲ့တဲ့ပြည်သူအာဏာတော်လှန်ရေးနှစ်ပတ်လည်အခမ်းအနားကိုစနေနေ့ကမြို့တော်မနီလာမှာကျင်းပခဲ့တာမှာလူပေါင်းထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။1986ခုနှစ်တုန်းကအာနာရှင်မာကော့စ်ကိုဖြုတ်ချနိုင်ခဲ့တဲ့ငင်းချန်းစွာဆန္ဒပြပွဲမှာလူပေါင်းတန်းနဲ့ချီပြီးစုဝေးခဲ့ကြတဲ့မနီလာမြို့ကပြည်သူအာဏာအထိတ်မှဒီမိုကရေစီရုပ်တုရှိရာကိုပြည်သူအခုဆန္ဒပြသူတွေချီတက်ခဲ့ကြတာဖြစ်ပါတယ်။စီးရီးယားနိုင်ငံဟ ோம் စီမျိုးမှာစနေနေ့ကအသေးခံဘုံခွဲတက်ခတ်မှုနှစ်ခုဇက်တိုက်ဖြစ်သွားခဲ့တဲ့အတွက်အဆင့်မြင့်ထောင်လိုင်းအေရာရှိတူပါဝင်အ ਨੇ စုံလူပေါင်း40ဦးသေဆုံးသွားပါတယ်။နိုင်ငံတော်လူညိုရေးနဲ့ထောင်လိုင်းရေးဌာနချုပ်တွေအနီးမှာအသေးခံတက်ခတ်သူတချို့ကဖောက်ခွဲတက်ခတ်ခဲ့ခြင်းဖြစ်ကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အကြမ်းဖက်လှုပ်ဆောင်မှုတွေနဲ့မွတ်စလင်ချမ်ဖက်မူလောက်ဆောင်နေတဲ့မွတ်စလင်တွေဟာအစ္စလာမ်ဘာသာကိုဖျက်ဆီးနေသူတွေဖြစ်တယ်လို့အမေရိကန်အမျိုးသားလူညိုရေးအကြံပေးပုဂ္ဂိုလ်အသစ်ကဝန်ထမ်းတွေကိုပြောကြားလိုက်တယ်ဆိုတဲ့သတင်းထွက်လာတာကြောင့်ဒါဟာသမ္မတဒေါ်နယ်ထရမ့်ကိုအကြံပေးနေတဲ့တခြားအဆင့်မြင့်အရာရှိတွေနဲ့အတွေ့ခေါ်ပိုင်းဆိုင်ရာကွဲပြားနေပါတယ်။အစွန်းရောက်အစ္စလာမ်ချမ်ဖက်သမားတွေလို့ခေါ်ဖို့တုံ့ဆွဲခြင်းဟာတံပြန်အကျိုးသိရမှုဖြစ်ပေါ်စေကြောင်းအဲ့ဒီလူတွေဟာအချမ်ဖက်သမားတွေလောက်ရက်တွေဟာအစ္စလာမ်ဆန်တဲ့လောက်ရက်တွေဖြစ်ကြောင်းအမျိုးသားလူညိုရေးအကြံပေးကပြောကြားလိုက်တာပါ
။သတင်းကြီးချုပ်ကိုကိုစောဝင်းလန်ကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကဒေါခင်မြတ်သက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6:00နာရီ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပြီးတော့ညနေပိုင်းစီစဉ်တွေကိုတော့ည6:00ခွဲကနေ9:00ထိတိုက်ထုတ်လွှင့်ပေးသွားအောင်ပါ။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.